Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ်မတ်လ12ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 25 30နဲ့လိုင်းလက်မီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံကီးဗ်မြို့တော်အနောက်မြောက်ဖက်နယ်တခြားမြို့ကြီးအများပြားမှာဒီကနေ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။စစ်အာဏာသိမ်းစနစ်ကျော်လာပြီမဲ့လည်းမြန်မာနိုင်ငံတွေကမြို့ကြီးတချို့နဲ့ဒေသတွေမှာဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့ကင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုလည်းပြောပြမှာဖြစ်ပါတယ်။
ဟိုညနေပိုင်းနဲ့မင်းညနေညနေဒီမင်းကလက်ချစ်တယ်တောက်တောက်ဖြစ်တယ်အခုကပါလဲဆိုတော့လမ်းကိုကျွန်တော်တို့ဖိတ်လိုက်ပြီဒီလမ်းကစစ်တပ်တွေတောက်တောက်သွားနေတဲ့လမ်းဖြစ်တယ်စစ်တပ်တွေပောက်ဖို့လမ်းတွေလည်းဖြစ်တယ်ကုန်စည်လမ်းကြောင်းတစ်ခုလည်းဖြစ်တယ
် KNU ကမြို့သားစီယုံနိုင်ငံသားရေးဌာနပြောခွင့်ရဖတူစောတော်နီပြောတာဖြစ်ပါတယ်ဒီအကြောင်းကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်းအစီအစဉ်ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကဘာအစီအစဉ်နဲ့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာဒီသတင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကီးဗ်မြို့တော်အနောက်မြောက်ဖက်နယ်တခြားမြို့ကြီးအများပြားမှာဒီကနေ့တိုက်ပွဲတွေပြင်းထန်ဆက်ဖြစ်ခဲ့ပြီးရုရှားတပ်တွေဟာကီးဗ်မြို့တော်နဲ့15မိုင်ဝဲကျော်ကျော်လေးနာထီရောက်နေပြီဖြစ်ပါတယ်။မြို့ကြီးအတော်များများကမြို့ခံတွေကိုလေကြောင်းတိုက်ခတ်မှုလာနေပြီဆိုတာသတိပေးတဲ့လေကြောင်းရံချက်ပေးတယ်တွေလည်းညဘက်မှာဆက်တိုက်လူကြားခဲ့ကြရပါတယ်။ဘယ်ဆိုကီးဗ်မြို့နာကယူကရိန်းလေတပ်စခန်းတစ်ခုကိုဖျက်ဆီးလိုက်ပြီးလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။အနီးကလက်နက်ခဲယံစုလုံရုံတစ်ခုလည်းပျက်စီးသွားတဲ့တွင်ထွက်လာပါတယ်။မာရူပိုးမြို့မှာလူအယောက်80ခိုးလုံနေတဲ့ဗလီတစ်ခုကိုရုရှားတပ်တွေဒီကနေ့ဗုံးကျဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းနိုင်ငံသားရဲ့ဌာနကပြောပါတယ်။အဲဒီဗလီမှာခိုးလုံနေသူတွေကတချို့ဟာတူရကီနိုင်ငံကလူတွေလို့ဆိုတဲ့သတင်းလည်းထွက်လာပါတယ်။ကီးဗ်ဆူမီနဲ့တခြားဒေသတွေမှာဖြစ်တဲ့တိုက်ပွဲတွေကနေဒေသခံအခြေသားတွေဘေးရန်ကင်းကင်းထွက်ခွာနိုင်ရေးအတွက်လူသားစံနှုန်းမှုဆိုင်ရာလမ်းကြောင်းအတော်များများကိုဒီကနေ့ဖွင့်ပေးဖို့အစီအစဉ်ဆွဲထားပါတယ်။ယူကရိန်းဒုတိယဝန်ကြီးချုပ်အာရီနာဗယ်ရချုကဒီနေ့မှာဆက်ဆော့အစီအပြေမယ်စီစဉ်ထားတဲ့လမ်းကြောင်းတွေပွင့်လာမယ်အပြည့်ရဲ့သဘောတူညီချက်ရအာမခံထားတဲ့တာဝန်တွေကိုရုရှားကလိုက်နာမယ်လို့မျှော်လင့်ပါတယ်ဆိုပြီးဗီဒီယိုမိန်ခွန်းတစ်ခုမှပြောထားပါဗျ။ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအနောက်ဘက်ဒေသတွေကိုပြစ်မှတ်ထားတိုက်ခတ်ပြီးတော့ယူကရိန်းကျူးကျော်စစ်ကိုပိုချက်လာနေတယ်လို့ခီးမျိုးရနာကတပ်ဖွဲ့တွေကိုလည်းပြန်ပြီးစုဖွဲ့နေပုံရပါတယ်။ယူကရိန်းကိုအခုလိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားအပေါ်အမေရိကန်နဲ့မဟာမိတ်တွေကတန်ခတ်အရေးယူမှုတွေတိုးမြင့်ချမှတ်ထားပါတယ်။ရုရှားစစ်တပ်ဟာယူကရိန်းရဲ့သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေလူ့အခွင့်အရေးအဖွဲ့တွေနဲ့အထူးသဖြင့်အနောက်နိုင်ငံတွေကဆွဆွဲပြောဆိုထားပါတယ်။ဒါပေမဲ့ရုရှားအစိုးရကတော့အဲ့ဒီဆွဆွဲချက်တွေမဟုတ်ဘူးလို့ညင်ထားပါတယ်။အီရန်ယူကလီးယားရဲ့သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ကြိုးစားကြတာမှာတောက်ကြာနေကနောက်ဆုံးအဆင့်ပြီးဆုံးကန်ဒီအချိန်ရောက်မှယူကရိန်းပြည်ပခန့်နဲ့ဆက်ဆက်တဲ့တောင်းဆိုချက်တွေကိုရုရှားကတင်လာတဲ့အတွက်ပြက်လူနေဖြစ်သွားပါတယ်။အဲဒီနောက်စစ်စစ်ညှိနှိုင်းမှုတွေကိုဆိုင်းငံ့ထားမယ်အကြောင်းဥရောပသမဂ္ဂ EU ကကြေညာပါတယ်။သဘောတူညီချက်နောက်ဆုံးမူကြမ်းပေါ်ဆွေးနွေးညှိနှိုင်းမှုအစဉ်အသင့်ဖြစ်နေခဲ့ပြီမလဲ။ပြင်ပအကြောင်းရက်တွေကြောင့်ဆိုင်းငံ့ထားလိုက်ရတာဖြစ်တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell က Twitter မှာရေးပါတယ်။အခုစစ်စစ်ညှိနှိုင်းပွဲတွေကိုဩစတြေးလျနိုင်ငံဗီယင်နာမြို့မှာနိုဝင်ဘာလနောက်ပိုင်းကစလုပ်ခဲ့တာဖြစ်ပြီးဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ Iran နဲ့ Russia တို့ပါဝင်ဆွေးနွေးနေပါတယ်။အမေရိကန်ကတော့တိုက်ရိုက်မဟုတ်ပဲတဆင့်ခံပါဝင်ဆွေးနွေးတာပါ2015ခုနှစ်ကသဘောတူညီခဲ့တဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက် JCPOA ကိုပြန်အသက်သွင်းရေးညီမှန်းချက်ပေါင်းမြောက်ဖို့တိုးတက်မှုအတော်လေးရထားပြီးကမှစိတ်ဆက်ညှိနှိုင်းမှုကိုဆိုင်းငံ့ခဲ့ရတာဖြစ်ပါတယ်အီရန်နဲ့အမေရိကန်တို့ရဲ့တိတ်ကိုအပြုသဘောဆောင်တဲ့တိတ်ကိုအပေါင်းလက္ခဏာဆောင်တဲ့ချင်းကပ်မှုတွေပေါ်သူကအထူးသဖြင့်ချီးကျူးပြောဆိုခဲ့ပြီးဆွေးနွေးပွဲတိတ်မကြခင်ပြန်ဆဖို့မျှော်လင့်ကြောင်းပြောခဲ့ပါတယ်မြောက်ကိုရီးယားလက်နက်ထုတ်လုပ်ရေးအစီအစဉ်ကိုကူညီပံ့ပိုးတဲ့အတွက်ဆိုပြီးရုရှားကလူပိုးကို2ဦးနဲ့အဖွဲ့အစည်း3ဦးတို့ကိုတံခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဌာနကတောက်ကြနေမှာကြေညာပါတယ်။မြောက်ကိုရီးယားကငကြာသေးခင်ကာလအတွင်းပြစ်လွတ်ခဲ့တဲ့ဒုံးကျည်စမ်းသပ်မှုနှစ်ခုဟာ၎ တချင်းပြည့်ပဲ့ထင်းဒုံးကြီးစနစ်အစ်တစ်ခုကိုစံတတ်တာတွေဖြစ်မဲဆိုတဲ့ထောက်လွှမ်းရေးသုံးသပ်ချက်တစ်ခုကိုပန်ဒဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပြီးနောက်ရက်မှာဗန္ဒာရေးဌာနကအခုလိုရေးယူလိုက်တာပါ။အရာမဝင်နဲ့ပဲ့ထင်းဒုံးကြီးစနစ်တွေအတွက်အစီအပိုင်းတွေမြောက်ကိုရီးယားရလာအောင်ပံ့ပိုးကူညီပေးခဲ့တဲ့ရုရှားအခြေစိုက်လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေပါဝင်တဲ့ကွန်ရက်တစ်ခုကိုပြစ်မှတ်ထားတံခတ်ရေးယူတာဖြစ်တယ်လို့အကြံဖက်ဝါဒနဲ့ဗန္ဒာငွေကြေးပိုင်းထောက်လွှမ်းရေးဆိုင်ရာဗန္ဒာရေးဌာနအငြေတမ်းဝန်ကြီးဘရိုင်ယန်နိုဆန်ကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒီလုံရအများစုဟာ DPRK နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဒါမေ့ချက်တွေကိုချိုးဖောက်တာလည်းဖြစ်ပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် DPRK ဆိုတာကမြောက်ကိုရီးယားရဲ့တရားဝင်နာမည်ကိုရီးယားပြည်သူ့ဒီမိုကရက်တစ်သမ္မတနိုင်ငံရဲ့တူပေါင်းဖြစ်ပါတယ်မြောက်ကိုရီးယားဟာဒီနေ့အစပိုင်းကလေးကဆိုရင်ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုအတော်များများလုပ်ထားပြီးဖြစ်ပြီးတိမကြာဒီကင်ကဆန်းသတ်မှုနှစ်ခုဟာဂျိုရုနီးပညာဖော်မှုတက်ယူတဲ့ဖြစ်တယ်လို့ဆိုထားပါတယ်ရုပ်ဝန်ကြီးချုပ်လီကေချန်ကတနေ့တွင်သူရာထူးကအနားယူတော့မယ်လို့တောက်ကြနေကကြေညာပါတယ်။လင်းစာရှင်လင်းပွဲတစ်ခုတွင်အဲ့ဒီလိုကြေညာတော့တာဖြစ်ပြီးနိုင်ငံစည်းဝါးရေးကိုစီမံခန့်ခွဲရတာဟာမြင်မားတဲ့တောင်တလုံးကိုအောက်ဆီဂျင်တိတ်မပါဘဲတက်ရတာနဲ့တူတယ်လို့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ဒီနေ့ဟာကျွန်တော်ဝန်ကြီးချုပ်အဖြစ်တာဝန်ယူတဲ့နောက်ဆုံးနှစ်ပါပဲလို့အသက်66နှစ်အရွယ်လီကေချန်ကပြောပါတယ်။ရုပ်နိုင်ငံမှာဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေဟာတက်တန်းနှစ်ကြိမ်ထက်ပိုပြီးတာဝန်ထမ်းဆောင်ခွင့်မရှိတဲ့အတွက်ဝန်ကြီးချုပ်ဒုတိယတက်တန်းနောက်နေမှာကုန်ဆုံးမဲ့လီကေချန်ကအခုလိုကြေညာတဲ့ပေါ်အံ့ဩတကြီးမဖြစ်ကြပါဘူး။ဒါပေမဲ့လည်းဒီအဆိုအရအနာဂတ်လမ်းကြောင်းကိုသဲလွန်ဆဆစနေနာဖို့ခေါင်းဆောင်ပိုင်းနဲ့နိုင်ငံရေးအကြောင်းလဲကိုအနီးကပ်စောင့်ကြည့်လည်လာနေကြတဲ့ပြည်ပအဆိုအရတွေနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေအတွက်ကတော့စိတ်ဝင်စားဖွယ်စိစားတစ်ခုဖြစ်နေပါတယ်။ရုပ်ကမနေပါတီတာဝန်ရှိသူတွေစစ်ဖက်အကြီးအကဲတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ထိတန်းတိုင်းဝိုင်းမှာမကြသေးခင်နှစ်တွေအတွင်းအပြောင်းအလဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်။ဒီစီတစ်ပိုင်းအပြင်သမ္မတရှီကျင့်ဖျင်ရဲ့အချင်းပြတ်ခြားစားမှုတက်ပြည့်ရေးစီမံကိန်းကြောင့်ပါ2022ခုနှစ်မှာသမ္မတဖြစ်လာပြီးကတည်းကသမ္မတရှီဟာအချင်းပြတ်ခြားစားမှုတက်ပြည့်ရေးကိုအရှိန်မြှင့်လုပ်ခဲ့ပြီးတာဝန်ရှိသူထောင်ပေါင်းများစွာထောင်ဒဏ်တွေချမှတ်ခံခဲ့ကြရပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19ကီလိုဟတ်ဇ်5953ညပိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညပိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်5905ကနေပြောင်းထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ဆရာနာသိန်းတစ်နှစ်ကျော်လာပြီမဲ့မြန်မာနိုင်ငံရဲ့မြို့ကြီးတချို့နဲ့ဒေသတွေမှာဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတချို့ဆက်ဖြစ်လာနေပါတယ်။ရန်ကုန်မှာတော့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့ကုန်စည်နှုတ်တက်မိဖို့ပြတ်တာပါဝင်အထွေထွေအကြက်တဲတွေပေါ်မချေမနှက်နဲ့အာဏာသိမ်းခေါင်းဆောင်ကိုဆဲဆိုထားတဲ့စာတမ်းတစ်ခုအင်းစိန်လက်မှတ်ပေါ်ချသွားခဲ့ပါတယ်။တစ်ချိန်တည်းမှာမိအားလျှော့ချပေးမယ်နေဖြစ်ကြေညာထားတဲ့ဒီနေ့မှာပြည်သူတွေအနေနဲ့မိပြတ်တိုင်းဆဲဆိုဖို့နဲ့ဖျောင်းတိုင်းချုံဆန္ဒထုတ်ဖော်ကြဖို့ရန်ကုန်တပိတ်လူငယ်တွေကတောင်းဆိုလိုက်ပါတယ်။မန္တလေးမှာလည်းစက်မှုဆောင်မှာလူငယ်တပိတ်အင်အားစုကအုတ်ချစ်ကျော်ရေးသွေးမေးစာတန်းတွေကင်ကာလျှော့တဲ့တပိတ်ကိုအပြေးတစ်ပိုင်းလမ်းလျှောက်တစ်ပိုင်းလှုပ်ဆောင်ကဆရာနာသိန်းဆက်ကျင်ကြွကြော်တန်းတွေအော်ဟစ်ခဲ့ကြပါတယ်။စကိုင်းတိုင်းကကလေးမျိုးမှာလည်းယူကရိန်းပြည်သူတွေနဲ့တသားရဲ့ရက်တည်တယ်ဆိုတဲ့စာတန်းတွေကင်ကာမြန်မာဆရာနာသိန်းဆက်ကျင်ဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကန်ဘက်မှာလည်းဆန္ဒပြမှုတချို့ဆက်ဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာငင်းကြီးမျိုးသစ် 4K ကောတဝိုက်ဖြစ်တဲ့ KNU ကရင်မျိုးသားစီယုံရဲ့တပ်မ6ဒေသကစစ်ကောင်စီတပ်တွေရုပ်ပေးဖို့တနင်္လာနေ့ကသတိပေးချက်ထွက်ပြီးတိုက်ပွဲတချို့နဲ့စစ်ကောင်စီတပ်တိုးချမှုနဲ့အတူအဓိကထောက်ပို့လမ်းအာရှလမ်းမကြီးမှာတရားချုပ်မှုကုန်ကားကြီးတွေတိုက်ခိုက်မှုလမ်းပိတ်မှုတွေဖြစ်ကာတင်းမာမှုတွေမြင့်မားလာနေပါတယ်ခင်ဗျ။အရင်ကိုဗစ်အဖြစ်နေခဲ့တဲ့ဟောင်ကောင်မှာအခု Omicron ကိုဗစ်မျိုးသစ်ပေါ်လာပြီးသို့တော်ဝါဖြစ်လာကတိုက်ဆုံးသူစုစုပေါင်း3200ကျော်ဖြစ်အခုလှိုင်းပြည်မှာကမ္ဘာစံချိန်တင်သွားလိုက်ပါပြီ။တရုတ်နိုင်ငံရဲ့ Zero COVID COVID လုံးဝမရှိရင်မူဝါဒအောက်မှာပြင်းပြင်းထန်ထန်ထိချုပ်မှုတွေလုပ်ခဲ့တဲ့ကြားကဟောင်ကောင်မှာအခုလိုပြင်းပြင်းထန်ထန်ခံလာရကဒီနေ့လည်းပိုးသစ်တွေ့သူတွေ28000နီးပါးရှိခဲ့ပါတယ်။အခုလိုအချိန်မှာအားဖြင့် COVID ကာကွယ်ဆေးသစ်တွေတိုးထွက်လာနေတဲ့တရုတ်ပြည်မှာကြီးပမာလဲဒီနေ့ COVID ပိုးသစ်တွေ့သူပေါင်း480နီးပါးရှိလာနေပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့နေ့စဉ်ပိုးတွေ့သူတွေ38000ကျော်အဖြစ်နေ့စဉ်ပိုးတွေ့သူအရေအတွက်စံချိန်တင်တက်သွားပြီးတည်ဆုံးသူကလည်း300နီးပါးဆက်ရှိခဲ့ပါတယ်။တောင်ကိုရီးယားမှာအရင်တနေ့တုန်းကပိုးတွေ့သူတွေ 28000 ကျော်ကနေအခုဆိုးမျိုးတော်မှာပိုးတွေ့ချက်ချင်းတက်သွားပြီးဗိုလ်ဒူးနေကဖြစ်ခဲ့တဲ့နေ့စဉ်စံချိန်3,400ကျော်ထက်ကိုပြန်များသွားခဲ့တာပါခင်ဗျ။ယူကရိန်းအရေးဖြစ်နေချိန်အာရှပစိဖိတ်ဒေသမှာတော့ဩစတြေးလျနဲ့တရုတ်ကြားဆက်ဆံရေးအဆိုးဆုံးအဆင့်ရောက်လာနေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်။တရုတ်အင်အားကြီးလာချိန်ဩစတြေးလျဘက်ကလည်းတံပြန်ဆင့်ရတိုးချဲ့လာရမှာဒီနိုင်ငံဆက်ဆံရေးကအမေရိကန်တရုတ်ဆက်ဆံရေးထက်တောင်ဆိုးလာနေပြီလို့American Chief Side Rand Corporation အခြေခံသုတေသီကဆိုလိုက်ပါတယ် Rand Corporation သုတေသနအဖွဲ့ကြီးရဲ့ကာကွယ်ဆိုင်ရာသုတေသီ Derek Grossman ကတရုတ်ဩစတြေးလျဆက်ဆံရေးဟာခါခါတီးတီးပြင်းထန်တဲ့အဆင့်ကိုတက်လာနေပြီလို့ထောက်ပြလိုက်ပါတယ်ဒီနေ့ကြတာရေးတုန်းကပဲဩစတြေးလျအနေနဲ့အနောက်နိုင်ငံမဟာမိတ်တွေနဲ့လက်တွဲပြီးဒေါ်လာ28ဘီလီယံလိပါသုံးက2040ခုနှစ်အထိ130ရာခိုင်နှုန်းတိုးချဲ့မှာမို့စစ်တီ8000လိပါတိုးလာမယ်လို့ကာကွယ်ဝန်ကြီးပီတာဒက်ထန်ကကြေညာခဲ့ပါတယ်။တရုတ်ဘက်ကနေဩစတြေးလျပုံမှန်ကင်းလက်စစ်လေယာဉ်တစ်စီးကိုပြီးခဲ့တဲ့အပတ်တုန်းကလေဆာနဲ့ထောက်ချင်းချောက်တာမျိုးလုပ်ခဲ့ပြီးအခုလိုကြေညာချက်ထွက်လာတာပါ။ဩစတြေးလျအနေနဲ့အကြီးဆုံးကုန်သွယ်ဘက်တရုတ်ရဲ့ Huawei 5G နည်းပညာကို2018ခုနှစ်မှာပိတ်ပင်တားဆီးခဲ့တာနဲ့ကိုဗစ်မူလဖော်ထုတ်ရေးတောင်းဆိုခဲ့တာပြီးနောက်ပိုင်းတရုတ်ဘက်ကလည်းကုန်သွယ်ရေးတံခတ်မှုတွေပြန်လုပ်တာဆက်ဆံရေးပို့တင်းမာလာခဲ့တာပါခင်ဗျ။အိန္ဒိယနိုင်ငံမှာတော့မြို့တော်စင်ကြီးဖုံဆင်းရဲသားရပ်ကွက်မှာဒီနေ့မိလောင်မှုကြီးဖြစ်ခဲ့ပြီးလူအနည်းဆုံး9ဦးသေဆုံးသွားခဲ့ပါတယ်။တကောင်ကျော်ညတနားရီမှာစဖြစ်ခဲ့တဲ့ဒီမိလောင်မှုကြောင့်ဂေါ်ခူပူရီရပ်ကတဲပေါင်း60ကျော်မိတဲ့ပါသွားကအခုလိုသေဆုံးခဲ့ရတာလို့မိသက်ဌာနကဆိုပါတယ်။မြို့တော်ဒေလီမိသက်ဌာနညွှန်ကြားမှုအတူဂရက်ကသေဆုံးခဲ့ရသူတွေ8ကျော်နေခဲ့တာမျိုးပြေးဖို့အချိန်မရလိုက်ဘူးလို့ရိုက်တာသတင်းဌာနကပြောပြပါတယ်။အခုလိုတကောင်ကျော်မှာတဲအစုတွေမိစားလောင်တာတရင်းရအချင်းမိသက်ကားတွေလွတ်ပေးနိုင်တယ်ကနိုင်ယီပိုင်းတိမိငိမ့်တက်နိုင်ခဲ့တယ်လို့လည်းမိသက်ဌာနကဒေသခံတရင်းဌာနတွေကိုရှင်းပြခဲ့ပါတယ်။တကယ်တော့အိန္ဒိယနိုင်ငံမှာလက်စစ်မီဆိုင်ရာစီကံတွေနဲ့လက်တွေ့ကောင်းတဲ့ပုံမှုတွေအားနေပြီးပုံမှန်ပြန်သုံးသပ်စစ်ဆေးမှုတွေလည်းနေရာအများစုမှာဖြစ်ခဲ့ကမိလောင်မှုကြီးတွေနဲ့အသက်အိုးအိမ်ဆုံးရှုံးမှုတွေကမကြာခဏဖြစ်လေရှိပါတယ
်။အစိုးရသတင်းတွေကိုကိုကြကြော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ KNB နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးခြင်းပါတယ်။ KNB နယ်မြောက်ဝတီခရိုင်ကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU ကသတိပေးလိုက်ပြီးနောက်မှာခရင်မျိုးသားအစည်းအရုံးလက်အောက်ခံခရင်မျိုးသားလက်မြောက်ရေးတပ်ခရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတက်တဲ့မိုက်လာ12ရက်နေ့မှာတိုက်ပွဲတွေဖြစ်နေပါတယ်။ကုံစယ်စီစဉ်မှုလုပ်နေတဲ့အာရှလမ်းကိုအသုံးမပြုကြဖို့တတိပေးထားပြီးတော့လက်ရှိလမ်းပိတ်ထားတယ်လို့ KNU ကပြောပါတယ်။ဒီနေ့မှာပဲအာရှလမ်းမှာတွားနေတဲ့ဂုံကားတချို့လည်းပြစ်ခတ်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီတက်တဲ့၃ရက်အတွင်းဆုတ်ခွာပေးဖို့ KNU ကတတိပေးလိုက်ပြီးတဲ့နောက်မှာကရင်မျိုးသားစီယုံလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာမတ်လ12ရက်နေ့မှာပေါ့12ရက်နေ့မှာပါတိုက်ပွဲတွေဖြစ်နေပါတယ်။နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပြီးပစ်ခတ်မှုတွေဖြစ်နေတဲ့အတွက်အာရှလမ်းမပေါ်ကကုန်တင်ကားတွေလည်းပြစ်ခတ်မိရှုခံခဲ့ရပါတယ်။ KNU ကတော့ဒီလမ်းတွေဟာစစ်ကောင်စီတပ်တွေအတွက်ဒီရေးနဲ့စားနပ်ရိက္ခာတွေအတွက်အထောက်အကူပြုနေတဲ့လမ်းဖြစ်လို့ပြည်သူတွေမသွားလာဖို့စာထုတ်ထားတယ်လို့ဆိုပါတယ်။ဒီကနေ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အာရှလမ်းကိုပါပိတ်ထားတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်
။ပြောလို့မရဘူး။ဟိုမက်ပြစ်ခတ်တိုက်ပွဲကတော့ရှင်းနေတာသိရတယ်လေ။ဟိုမနေ့ဟိုညနေပိုင်းနဲ့ညနေညနေဒီမနေ့ကလက်ဖြစ်တယ်စောက်စောက်ဖြစ်တယ
်။ဟုတ်ကဲ့ဟုတ်ကဲ
့။အခုကပါလဲဆိုတော့လမ်းကိုကျွန်တော်တို့ပိတ်လိုက်ပြီ။ဒီလမ်းကစစ်တပ်တွေတောက်ဆောက်သွားနေတဲ့လမ်းဖြစ်တယ်။စစ်တပ်တွေပောက်ဖို့လမ်းတွေလည်းဖြစ်တယ်။ကုန်တော်လေးလမ်းကြောင်းတစ်ခုလည်းဖြစ်တယ်။အဲဒါကြောင့်မို့ကျွန်တော်ပြောချင်တာကတော့သွားတင်လားမသွားတင်လားဆိုတာကျွန်တော်တို့အစားထုတ်ထားပြီးတာလေ။အဲဒါတော့ပြည်သူတို့တော့ကောင်းတယ်လေ။အဲဒီစာရုပ်သိမ်းတာလည်းမဟုတ်ဘူး။ဒါပေမဲ့အချိန်ကြီးရဒီလိုထပ်မှန်ပြီးတော့ပြီးခဲ့တဲ့3ရက်ကဒီလိုစာမျိုးပြန်ထုတ်လာတယ်ဆိုတော့အဲဒါစိတ်ငယ်ဆိုတော့ကျွန်တော်တို့ကအဲဒါရှင်းရင်းလင်းဖြစ်ပြီးနေတာလို့ရတယ်။
မလာ၁၂ရက်နေ့မှာတော့စစ်ကောင်စီတပ်တွေကကုန်ကားတန်းကိုအကာအကွယ်ယူပြီးလမ်းလျှောက်တက်လာတဲ့အတွက်ကော့ကရိတ်မြို့နယ်အာရှလမ်းမပေါ်မှာပဲထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကလည်းပြောပါတယ
်ဒီနေ့တော့တိုက်ပွဲနည်းနည်းပိုကျန်းတယ်ဖြစ်တာကအဲဒီသမိုင်ကုန်းနားမှာလည်းဖြစ်တယ်နောက်ပြီးတော့ရေတကွန်းနားမှာလည်းဖြစ်တယ်နောက်ပြီးတော့ဒီစက်ကားသားစစ်ကြောင်းကသူကကားတန်းနဲ့မတက်တဲ့နယ်လမ်းလျှောက်တက်လာတယ် 咱小的老了，你家的嘛，公园里在村里的家人我说，干部一起带来。那比如说，伊的工会嘛，带几个木匠的，那比如说，格蛮工班嘛，恁那几年难得了，我喏。
စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ဘက်ကစည်ရေးချင်းနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာမြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်တွေကနေမဆုတ်ခွာပဲကြေးရွာတွေမှာပဲတက်ဆွဲနေရယူထားတဲ့အတွက်စစ်ဘေးရှောင်တွေအဖို့နေရပြန်ဖို့မလွယ်ကူတာကြောင့်နှစ်ဖက်တင်းမာမှုတွေပိုဖြစ်လာလိမ့်မယ်ဆိုပြီးဖရိုစောတော်နီကပြောပါတယ
်အချိန်ကပိုတော့တင်းမာလာဖို့ပဲရှိတော့ဘာလို့လဲဆိုတော့ကျွန်တော်တို့ကတဆုတ်ခံကိုပြောတာဒါအလကားပြောတာမဟုတ်ဘူးအလဟတာအဝိဒိကံနဲ့ပြောတာလည်းမဟုတ်ဘူးဘာလို့လဲဆိုတော့ဒီပြေးဆောင်နေရတဲ့လူတွေကဟုတ်ဒီဒီမှာလာကျွန်တော်အခုက3လရှိပြီအဲ့ဒါသူတို့အိမ်ကျန်ကျင်းတယ်သူတို့ကညာလည်းပဲအဲ့အိမ်ကျန်ရှိတဲ့အနေအထားမှာစစ်တပ်တွေကတွားရောထိုင်နေပြီးတော့ဟိုရွာသားတွေရဲ့ပြည်စည်းဥစ္စာတွေပိုးပြီးဆိုးလူရဲ့ပြီးတော့အဲ့မှာပြည်စည်းရယ်ဆက်စည်းရယ်ရှိကားတွေလျှောက်ယူပြီးတော့ရောင်းသွားတာလည်းလူတိုင်းသိနေကြတာအဲ့ဒါကြောင့်မလို့အခုကရွာသားတွေကတက်နေတဲ့အချိန်ဖြစ်တယ်ဖြစ်တယ်သူတို့ရှိနေရင်လည်းဘူးမှပြန်လို့ရအောင်မဟုတ်ဘူး
ကရင်ပြည်နယ်မြဝတီခရိုင်လေးကိတ်ကော်နဲ့အနီးတစ်ဝိုက်မှာ2021ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်နေပြီး3လကြာတဲ့အထိအနီးတစ်ဝိုက်ကကျေးရွာပေါင်း10ရွာကျော်ကစစ်ဘေးရှောင်သူတွေဟာနေရာမပြောင်းနိုင်ကြသေးပါဘူးဒီအတွက်စစ်ကောင်စီတပ်တွေ3ရက်တွင်ဆုတ်ခွာသွားဖို့ KNU တပ်မ6ကမတ်လ9ရက်နေ့ကသတိပေးစာထုတ်ပြန်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာတာဖြစ်ပါတယ်ရှင်
ကင်ပီနယ်တွင်းကဒီနေ့တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီကြားမှာအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေကိုစူးစီးတင်ဆက်ပေးထားတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့ရှမ်းပြည်တောင်ပိုင်းကမြေမြုံမိုင်းပြဿနာကိုတင်ပြထားပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ်ပေါ်ကက်စီစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်ဝင်တွေကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာစိုက်ပွဲတွေမကြာခဏထပ်ဖြစ်နေရကြောင်းပြီးခဲ့တဲ့မြစ်လေပိုင်းကစားကမြေညှို့မိုင်းချပြီးပေဆုံးလာတဲ့ခိကိုက်ဒဏ်ရာရသူတွေအရေးအကျွတ်တိုးလာနေပါတယ်။ဒီကဲ January လတုန်းကတော့ဒိုးအတန်ကရှမ်းပြည်မြောက်ပိုင်းကမြို့မှအခြေအနေကိုစူးစီးတင်ဆက်ခဲ့ပြီးအခုတခါမှာတော့ရှမ်းပြည်ကျောင်းပိုင်းကအခြေအနေတွေကိုကြားရမှာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
လေယုန်နဲ့ဆက်အနီးဝန်းကျင်ကမပြီးဆုံးတဲ့လက်နက်ကင်ပြည်ပကတွေကြောင့်အရင်ကရှမ်းပြည်မြောက်ပိုင်းမှာသာမြေမြုံမိုင်းပေါက်ကွဲမှုတွေရှိခဲ့ပေမဲ့တိတ်မကြသေးတဲ့လပိုင်းကစပြီးခြေမျိုးတွေပြောင်းလဲခဲ့ပါပြီ2021ခုနှစ်နှစ်လပိုင်းကစပြီးရှမ်းပြည်နယ်တောင်ပိုင်းမှာမြေမြုံမိုင်းဖြစ်ပြီးဒေဆုံးသူနဲ့ဒဏ်ရာရသူတွေရှိလာခဲ့ပါတယ်အဲ့ဒီ data မှာ TNR နဲ့ SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။မကြာသေးမီကတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေချာမှာတိုက်ခိုက်တာရပ်လိုက်ပြီးမဲ့ဗတိပကအတွင်ထောင်ခဲ့တဲ့မြေမြုံမိုင်းတွေကြောင့်ဒေသခံတွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဖေဖော်ဝါရီ12ရက်နေ့ကနန်းချဦးနဲ့နန်းမုတ်ခေါင်ညီအမနှယောက်ဟာရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ရက်ဆောင်မြို့နယ်နောင်ဝိုးရွာကိုဆိုင်ကနေအပြင်မှာမြေမြုပ်မိုင်းကိုချိန်မိပြီးနှစ်ယောက်လုံးတန်းရပြင်းပြင်းထန်ထန်ရခဲ့ပါတယ်။အဲ့ဒီဒေတာမှာမြေမြုပ်မိုင်းနဲ့ပတ်သက်ပြီးတတိထားသွားလာဖို့အတိပေးတာတွေဟန်တာတာတွေမရှိခဲ့ဘူးလို့ဒေတာခဏကြီးကပြောပါတယ်။ခါနဲ့တင်းမစုံမှာတန်းရရခဲ့တဲ့နမ်မုတ်ခေါင်ကသူကြုံတွေ့ခဲ့ရတာတွေကိုရှမ်းစကားနဲ့အခုလိုပြောပြထားပါတယ်။
ช่วยไฟฟ้าอ้อก็ถึงมากเลยค่ะมันแปลกกว่าถ้าเล่นโซนั้น
พี่รู้ว่าตะค้าไม่มีจงพูดอีย่าหัวแล่นน้อย
ป้าเคยไปรอจังหวะเลยตรีมีรอดาบลอกจารอมันไม่ติดอูตรีเปลี่ยนยากแล้วมูนี่ดีเด้จังหวะไปหน้ามาญาติเลยอ่ะตรีไม่ยากดีอูตู่ถ้าน้อยได้พี่รอญาติเลยอ่ะตุ้ยๆอันตรายเว้ย
ญาแฟปองยินเนี่ยตะกอกกล้วยมาปิ้นดั่นตันหยายากแค่แต่นั้นจ้าอูก็เลยตู่อตุ้ยจงก็เปล่าปะท้าบาเด้
ไปตอนที่จิ๊กจอกกูยาวไปค่ะออนเป็นกว่า အာမင
်အချိန်ကတိုက်ပွဲဖြစ်ပြီးစပဲရှိအောင်မယ်တိုက်ပွဲမဖြစ်ခင်တုန်းကတော့တွာလာတာများတယ်ကျမလည်းမတိဘူးလေမိုင်းထောင်ထားမယ်ဆိုတာမတိဘူးအဲကြောင့်တွာလိုက်တာတွာတော့ကပါမှမဖြစ်ဘူးပြန်လာတဲ့ချိန်ကြာမှဖြစ်သွားတာအခုကမထနိုင်ဘူးရှင်ညီမတန်ရတော်တော်ပြင်းတယ်ခွဲစိတ်တာတွေလောက်ရအောင်မယ
်ညီမနှစ်ယောက်ညီမြုံမိုင်းထိပြီးနောက်ပိုင်းမှာလူတွေညီမြုံမိုင်းကိုပူကြောက်လာကြတယ်လို့ညီမနှစ်ယောက်ကိုကူညီခဲ့တဲ့ဒေသခံကပြောပါတယ
်သူတို့အချင်းချင်းတိုင်းရင်းသားလူမျိုးချင်းချင်းမတည့်တာတော့မတည့်တာပေါ့မဟုတ်လားကျွန်တော်တို့ဒီလူတို့တယောက်နေနေတော့ကျွန်တော်ဖြစ်ဖြစ်ချင်တာတော့ထောင်ထားတဲ့မိုင်းကြီးတွေလည်းပြန်ပြီးချုပ်ဖြစ်ချင်တာပေါ့ဟုတ်ဟုတ်ကဲ့ခင်ဗျာဘာလို့လဲဆိုရင်ဈေးကမရှိရင်တခြားလူတွေရှိမှာပဲ
ရဆောင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေဟာတေစီနိုင်လောက်တဲ့ညီမြုံမိုင်းတွေခြံခဲ့တဲ့အပြင်ဒေသခံတွေရဲ့နေအိမ်နဲ့ဆောက်လက်ဆဖုန်ကြီးကျောင်းတွေကိုလည်းပျက်စီးစေခဲ့ပါတယ်။အဲ့ဒီဒေသကရွာတရွာမှာနေတဲ့ဆိုင်းအောင်ကတော့တခါမှမကြုံခဲ့ဘူးတာကိုတွေ့ကြုံရချိန်မှာထိတ်လန့်ခဲ့ရပါတယ
်อายุไล่เ
ท่าแกจนอยังเจ้าแกถ้ารู้แล้วสู้มวยละแกก็อกุตัดจีได้ทีก็เนาะอกุสู้ตัด28นี้ชินี่บีตัดไปตะคามาไม่จนผู้อยังเจ้าลุงๆไอ้นี่มาไปป้องเลยได้ไต่ๆเลยไปป้องเลยได้อะเปลี่ยนโหดาไม่ถั่วจีเหยอเจ้าลุงๆก็เนาะ
ชมีตองใบยะซ้อมอยู่นี่อื่นต้ายตาละนักไก่ตัดอัจฉินๆตัดไปผิดบัวมูก็ยะคุนี่เผยบัวละอื่นมาปรมาสงฆ์เองสัตย์ถึงแค่ดาผิดไปเลย2021ခုနှစ်နှစ်လယ်ပိုင်းကစတင်ပြီးတော့ဂျေတီးနဲ့မိုင်းကင်မြို့နယ်တွေထဲမှာတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးမြေမြုပ်မိုင်းအမွေတွေကိုခံစားနေရတယ်လို့တာခဏီကပြောပါတယ်။မိုင်းကင်မြို့နယ်အမိမဖော်လို့တဲ့လူငယ်အမျိုးသားတအုပ်နဲ့သူ့အထံစကားပြောဖြစ်ခဲ့ပါတယ်
။ဟိုင်ဘဝမန်ခွန်ခွန်လည်းရည်နော်နော်မန်တဲ့ခေါလေဖောင်းနော်နော
်ဟုတ်ကဲ့ဖြစ်လာရင်တော့ပဲဖွဲ့မမလုပ်ဘူးလို့ပြောတယ်။ရော်ဂျေးတွေပါပြီးလာပေးတာလည်းမရှိဘူး။ဒီရက်ပိုင်းတွင်မြေမြုပ်မိုင်းနင်းမိပြီးဆေးရုံရောက်လာတာလည်းရှိတယ်။မန်းတွေထောင်ထားတာသူတို့တော့မမမိတော့ဘူးထင်တယ်။ပြန်စင်းစားကြည့်ရင်တောတောင်ထဲမဝင်ဘူးရင်လမ်းတော့မားနိုင်သေးတာပဲ
။ဒေတာခန်ကြီးရဲ့ပြောဆိုချက်အရမိုင်းကင်မြို့နယ်ထဲမှာမြေမြုပ်မိုင်းနှိမ့်ပြီးတည်ဆုံခဲ့ရတဲ့ဒေတာခန်၃ဦးထက်မနည်းရှိခဲ့ပြီးတော့ပြင်းထန်တန်ရန်ရရှိသူအနည်းဆုံး၅ဦးအထိရှိခဲ့ပါတယ်။အဲ့ဒီတိုက်ပွဲကာလအတွင်းဂျေတီမြို့နယ်ထဲမှာလည်းမိုင်းနှိမ့်တန်ရန်ရသူ၂ဦးထက်မနည်းရှိခဲ့ပါတယ်။လက်လက်မမီတဲ့ရှမ်းပြည်တောင်ပိုင်းတချို့နေရာတွေမှာမိုင်းပေါက်ကွဲမှုတွေရှိခဲ့ပေမဲ့ထိခိုက်တံရရသူဥယေကိုတော့မသိရပါဘူး။ဒါအပြင်မြေမြုပ်မိုင်းနှိမ့်ပြီးတေးချေခဲ့ရတဲ့ကျွဲနွားတိရစ္ဆာန်တွေဟာလည်းများစွာရှိခဲ့တဲ့အတွက်အဲ့ဒီဒေတာမှာလှောက်ရှားနေတဲ့လက်နက်ကင်အဖွဲ့တွေကိုရှင်းလင်းစေချင်တယ်လို့ဒေတာခန်တွေကပြောဆိုကြပါတယ်။မိုင်းကင်မြို့နယ်ပန်ငယ်တုခြေရွာမှာဒေတာခန်တူက
ပေါ်ဟာကွန်းဟတ်ခေါနိုင်စွန်နိုင်ဟိုင်ဒ
ီဆက်ပြူရည်လည်းထိခိုက်တယ်။ခြံတွေထဲလည်းမသွားရဲဘူး။ချင်းတွေလည်းခက်ခဲလာတယ်။ခုတလောလက်စစ်မီးကလည်းခဏခဏကိုပြက်နေတာ။အဲ့တော့ပဲဖွဲ့ပဲဖြစ်ဖြစ်မြေမြုပ်မိုင်းတွေကိုပြန်လာဖြုတ်ပေးစီခြင်းနဲ့
အခုလိုတိုင်းသာလက်နက်ကင်တပ်တွေအချင်းချင်းတိုက်ပွဲဖြစ်ပေါ်တဲ့နေရာဒေသတွေမှာမြေမြုပ်မိုင်းတွေကိုပြန်လည်ရှင်းပေးဖို့အစီအစဉ်ရှိမရှိနဲ့ပတ်သက်ပြီးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA ကပြောရေးဆိုခွင့်ရှိသူပုံမှုခမ်းဆန်ကိုတို့တန်ကဆက်တွေ့နေမြန်ရမှာတော့
အခုပြည်ပခုမှန်ဆောင်တော့ကံစစ်ခောက်ခါကော
မြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့မသိသေးဘူးစီရဲပိုင်းနဲ့တက်ဆိုင်တယ်လက်ရှိအသေးစိတ်အခြေအနေမသိရသေးဘူးမြေမြုပ်မိုင်းနဲ့ပတ်သက်ပြီးဘာမှပြောစရာမရှိသေးဘူးမိုင်းကိစ္စနဲ့ပတ်သက်ရင်တစ်ဖက်တည်းကြည့်လို့မရဘူးပြည်သူတွေထိခဲ့တဲ့နေရာနဲ့မိုင်းအမျိုးအစားတွေကိုကြည့်စီခြင်းနဲ့ဒါမှပဲဖွဲ့ထောင်ထားတဲ့မိုင်းဆိုတာသိနိုင်မှာပါ
လူအတန်ကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP ကိုအချင်းချင်းဆက်သွယ်ခဲ့ပြီးမဲ့လက်ကမ်းဖြေချခြင်းမရှိခဲ့ပါဘူးမြေမြုပ်မိုင်းအုံပြုမှုကိုနိုင်ငံတကာကပိတ်ပင်တားဆီးထားပြီးမဲ့မြန်မာနိုင်ငံဟာမြေမြုပ်မိုင်းအုံပြုနေဆဲဖြစ်ပါတယ်။မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Landmine Monitor အရ2000ခုနှစ်ကနေ2020ခုနှစ်အတွင်းမိုင်းတန်ကြောင့်လူ 9200 ကျော်ထိခိုက်ခဲ့ပြီးတော့အဲ့ဒီထက်ကသေဆုံးသူ900ရှိပြီးရှမ်းနယ်ကချင်ပြည်နယ်တွေမှာကအများဆုံးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမြေမြုပ်မိုင်းများတားဆီးရေးလှုပ်ရှားမှု ICBL ကဆောင်ရွက်တဲ့မြေမြုပ်မိုင်းများစောင့်ကြည့်ရေးအဖွဲ့က1999ခုနှစ်ကစပြီးမြန်မာနိုင်ငံရဲ့မြေမြုပ်မိုင်းအသုံးပြုမှုကိုမှတ်တမ်းတင်ခဲ့ပါတယ်။မြန်မာမှာမြေမြုပ်မိုင်းပမာဏဘယ်လောက်များရှိနေတယ်ဆိုတာကိုအတိအကျမသိရပေမဲ့ဘင်္ဂလားဒေ့ရှ်၊တရုတ်၊အိန္ဒိယနဲ့ထိုင်းနိုင်ငံနယ်စပ်တွေမှာတည်ရှိနေပြီးအဲ့ဒီမိုင်းတွေဟာနိုင်ငံပိုင်စစ်ရုံကထုတ်တာရှိတယ်လို့လက်လုံမိုင်းတွေလည်းပါဝင်တယ်လို့ ICPL ကသိရပါတယ်။ ICPL ကမြန်မာမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုမြေမြုပ်မိုင်းအသုံးပြုမှုချက်ချင်းရပ်တန့်ဖို့တောင်းဆိုခဲ့တယ်လို့အာဏာပိုင်တွေအနေနဲ့မြေမြုပ်မိုင်းနဲ့တခြားဖောက်ခွဲပစ္စည်းတွေကို နိုင်ငံတကာစံနှုန်းတွေနဲ့အညီရှင်းလင်းဖို့အပြင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းဟန့်တားထားတာတွေရပ်ဖို့တိုက်တွန်းခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းမှာမြေမြုပ်မှန်အတွေနဲ့ပတ်သက်ပြီးအသိပညာပေးမှုတွေကအားနည်းနေစေဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။ရှမ်းပြည်တောင်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒေသခံတွေကတိုက်ပွဲတွေကိုသာမကမြေမြုပ်မှန်ကိုပါကြောက်နေရတယ်လို့ပြောကြပါတယ်။ဖေဖော်ဝါရီလကမြေမြုပ်မှန်ပောက်ကွဲမှုကြောင့်ပြင်းထန်ဒဏ်ရာရခဲ့ကြတဲ့နန်းကြဦးနဲ့နမ်မုတ်ခေါင်ညီအမနှစ်ယောက်ရဲ့အနာဂတ်ကတော့ဝေဝါးနေစေပါလက်ရှိအချိန်ထိစေဘာကုသမှုခံယူနေရဆဲဖြစ်တဲ့နန်းကြဦးက
ဆွေးနောင်ခါကရတင်မွန်ကြလဲဆရာ
ကူကညီမလေးပေါင်အကျော်ထိထားပြီးတန်ရာတော်တော်ပြင်းထန်တယ်လေအရင်လိုလုံနိုင်တော့မှမဟုတ်ဘူးကျမတို့ညီအမနဲ့ယောက်အရင်လိုမလုံနိုင်တော့ဘူးဆိုတော့အလုံးလုံးမဲ့သူကမရှိတော့ဘူးအဖေလည်းအသက်ကြီးနေပြီလေတကယ်ကိုခက်ခဲမှာဒီလိုတွေကမကြုံဘူးဆိုတော့ခုဒီလိုကြုံလာရတော့စိတ်သက်အယံကျသွားတယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်လှုပ်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Solution ချီဝင်တဲ့တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့တို့အတန်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambee ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ထိုက်ရှုနိုင်ပါလိမ့်ရှင
် View American အတန်ကနေ2022ခုနှစ် March လ12ရက်စနေနေ့ညပိုင်းမှာပါသားစီစဉ်တွေကိုည9နာရီကနေ10နာရီအထိ line number 1925 30နဲ့ line number 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ဥတမောင်တန်းစီစဉ်တင်ဆက်တဲ့ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါRepublican Party အမတ်အများစုရရှိထားတဲ့ American နိုင်ငံကတချို့ပြည်နယ်တွေမှာကိုယ့်ပါတီအနိုင်ရရှိရေးအတွက်မဲဆန္ဒနယ်မြေတွေကိုပြန်လည်ရေးဆွဲပြည်နယ်မဲပေးရေးဥပဒေနဲ့လုံထုံးလုံနည်းတွေကိုပြင်ဆင်ကြပါတယ်။ဒါကြောင့်အမှုခင်းတွေဖြစ်ကြပြီးတော့ပြည်နယ်တရားလွတ်တော်ကိုရောက်ကြပါတယ်။ပြည်နယ်တရားလွတ်တော်ကအမတ်အများစုဖြစ်တာနဲ့ပြောင်းလို့မရဆိုတဲ့ဆုံးဖြတ်ချက်ချပါတယ်။ဒီတစ်ခါပြည်နယ်လွတ်တော်ရဲ့လုပ်ပိုင်ခွင့်ကိုပြည်နယ်တရားလွတ်တော်ကဆွတ်ဖတ်တဲ့သဘောလို့ယူဆကြပြီးပြည်ထောင်စုတရားလွတ်တော်ထိတက်ကြပါတယ်ဒီဘက်ထဲမှာပဲအမေရိကန်ပြည်ထောင်စုတရားလွတ်တော်ကပြည်နယ်တရားလွတ်တော်ရဲ့အဆုံးဖြတ်ဟာအပြည့်အပြည့်ဖြစ်လို့ပြည်ထောင်စုအစ်မစဉ်းစားဖို့မလိုဘူးလို့အမှုကိုပယ်ချလိုက်ပါတယ်ဒီမိုကရေစီလူ့ခွင့်ကိစ္စတွေမှာပြည်ထောင်စုတရားလွတ်တော်ရဲ့အခန်းကဏ္ဍကိုမြန်မာဥပဒေပညာတော်တင်ကိုအကောင်းမြတ်အာဂါနဲ့ဦးတင်မောင်သန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
နိုင်ငံရေးဒီမိုကရေစီစနစ်ကိုထူထောင်ကြတဲ့အခါမှာရုံးကန်လှုပ်ရှားရတာရှိပါလေ။ဒါဒီလိုအခက်အခဲရှိလာတဲ့အခါမှာမတူတဲ့အုပ်စုတွေကမတူတဲ့အမြင်မျိုးမျိုးနဲ့လှုပ်ရှားကြတာကိုတွေ့ရပါတယ်။ဒီခါမှာတင်တဲ့ကိုပကိုင်မဲ့ဥပဒေကွင်းကခေရှင်းတဲ့နိုင်ငံတွေကတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖြတ်တန်းသွားနိုင်ကြတာကိုတွေ့ရပါတယ်။အဲဒီလိုတင်တဲ့ပကိုင်ကြပဲနဲ့ဥပဒေကွင်းကဖြစ်ရှင်းကြတဲ့အခါမှာအဓိကဥပဒေဆိုင်ရာကျင့်သုံးနေတဲ့ဖွဲ့စည်းတည်ဆောက်ထားပုံတွေကစကားပြောပါတယ်။နောက်ဆုံးဆုံးဖြတ်ပေးတဲ့ပြားလွတ်တော်ချုပ်ကိုဖွဲ့စည်းထားဖို့ဒီကလည်းနိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီအခြေအနေတွေကိုဖန်တီးနိုင်ပါတယ်။ဒါကြောင့်မလို့ဒီကနေ့ရှင်းနေကြမယ့်အကြောင်းအရာကတော့နိုင်ငံတွေကိုဒီမိုကရေစီစနစ်တည်ဆောက်ရမှာပြားလွတ်တော်ချုပ်တွေရဲ့အခမ်းအနားဖြစ်ပါတယ်။ဒီလိုသတင်းတွေထဲမှာဒီမိုကရေစီဆိုင်ရာဆုံးဖြတ်ချက်တွေကို ချမှတ်နေရတဲ့လက်သတင်းတွေကိုကျွန်တော်တို့တွေ့ရပါတယ်။ဒီကြောင်းလေးတွေကိုကျွန်တော်ပြောဖို့ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံမှာရှိနေလောက်ခဲ့ပြီးအမေရိကန်နိုင်ငံဂျော့ချ်တောင်းတက်လို့မှာဥပဒေမဟာဘက်ကိုလာရောက်ယူတဲ့ကိုကောင်းမြတ်အခါဖြစ်ပါတယ်။ကိုကောင်းမြတ်အခါကမဟာဘွဲ့တက်ရှိပြီးပါတယ်။ဆိုတော့ဒီလိုပဲကိုကောင်းမြတ်အခါရေးခုလိုကျွန်တော်အစီအစဉ်မှာလာရောက်ပြီးတော့စကားပွိုင်းဖွင့်ပြီးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်။ပြောပြအစီစားပြီးတော့
ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့အမေရိကန်နိုင်ငံရဲ့မှာဖွဲ့စည်းထားတဲ့သဘောတူဘာဝင်နေရေးစားလိုက်ကြအောင်ပြပရိသတ်လည်းတည်ရအောင်နည်းနည်းကိုကောင်းမြတ်ကပြောပြပြီးပါအောင်
โอเคครับဟုတ်ကျွန်တော်တို့ဒီအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပေါ့เนาะကျွန်တော်တို့1988မှာအတည်ပြုပြီးတော့တရားစီရင်မှန်တိုင်းကိုကျွန်တော်တို့အမေရိကန်အခြေခံဥပဒေရဲ့ Article 3မှာဖော်ပြထားတာကိုကျွန်တော်တို့ဟိုတွေ့ရမှာပါအဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ကျတော့ကျွန်တော်တို့ပြည်နယ်တွေကိုစုပြီးတော့ပေါ့เนาะ Federal ပြည်ထောင်စုအစိုးရစပြီးတော့တည်ထောင်မှုစ조사နေတဲ့အချိန်မှရှိသေးတော့တရားပြုတ်တော်ချုပ်ရဲ့အခန်းကဏ္ဍတွေကိုခြေယူနေမှာလည်းသူတို့တိတိလင်းလင်းဖော်ပြထားခြင်းမရှိသေးဘူးပေါ့เนาะဒါပေမဲ့ဒီကျွန်တော်တို့တရားလွတ်တော်ချုပ်ရဲ့ပထမဆုံးတရားသူကြီးချုပ်လို့ပြောရမယ် Justice Marshall လို့ကနေပြီးတော့အစပြုပြီးတော့နောက်ပိုင်းတရားသူကြီးမင်းတွေကသူတို့ဆုံးဖြတ်တဲ့စီရင်ချက်တွေဥပမာဆိုလို့ရှိရင်ကျွန်တော်တို့ Marbury versus Madison တို့လိုမျိုးစီရင်ချက်တွေကနေပြီးတော့ကျွန်တော်တို့တရားစီရင်ပိုင်ခွင့် Judicial Review တရားစီရင်လွတ်လပ်ခွင့် Judicial Independence နဲ့ကျွန်တော်တို့အစရှိတဲ့အရေးကြီးတဲ့ principle တွေကိုစပြီးတော့တည်ဆောက်ခဲ့ကြပါတယ်အဲ့ဒါအပြင်အဲ့ဒီခေတ်တုန်းကလည်းပေါ့နော်ကျွန်တော် American ပြည်ထောင်စုရဲ့တည်ထောင်သူဖခင်တွေလို့ပြောရမယ် Alexander Hamilton တို့ James Madison တို့ကလည်းသူတို့ခြေဥ့ကိုပေါ့နော်တည်သူတွေကိုနားလည်အောင်ရှင်းပြပေးတဲ့ Federalist People တွေကနေပြီးတော့တစ်ဆင့်တရားလွတ်တော်ချုပ်ရဲ့အာဏာကိုတည်ဆောက်တဲ့ဟာမှာလည်းရေးပါတဲ့အခန်းကဏ္ဍကနေပြီးတော့ပေါင်နေတာကိုကျွန်တော်တွေ့ရမှာပါခင်ဗျ။ဟုတ်ကဲ့
။ဟုတ်ကဲ့။ခုနကကိုခေါင်းမြတ်ပြောသွားတဲ့လွတ်လပ်တဲ့တရားစီရင်မှုဖြစ်အောင်နော်ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့တရားရေးစနစ်ကိုတည်ဆောက်တဲ့အခါမှာဘယ်လိုဖွဲ့စည်းထားသလဲဆိုတာလေးလည်းပြောပြပေးပါဦး
။ဟုတ်ကဲ့ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေ Article 3 Section 1ကိုမြကြည့်မယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီ Federal တရားသူကြီးတွေအနေနဲ့ဒါမှမဟုတ်ပြည်ထောင်စုတရားလွတ်တော်ချုပ်ကတရားသူကြီးအနေနဲ့သူတို့ရဲ့ယာဘူးနေရာပေါ့နော်သူတို့ကောင်းမွန်သောအပြုအမူတွေနဲ့တစ်သက်လုံးဆက်ခံပြီးတော့တာဝန်ထမ်းဆောင်ဝင်ရှိရဆိုပြီးတော့ဟိုပေါ်ပြလာတာကိုတွေ့ရမှာပါ။အဲ့ပေါ်အဲ့လိုမျိုးပေါ်ပြချက်ကပဲပေါ့နော်ကျွန်တော်တို့ဒီတရားဥပဒေလွတ်လပ်ခွင့်ဆိုတဲ့ဟိုအရာကိုပေါ့နော်ကျွန်တော်တို့ပို့ပြီးတော့ဟိုအားကောင်းစီတာကိုတွေ့ရမှာပေါ့နော်အဲ့ဒါကိုလည်းကျွန်တော်တို့ဒီ Alexander Hamilton က Federalist Paper 88မှာပေါ့နော်သူကဘာပြောခဲ့လဲဆိုတော့မန်နိုင်သုံးမှုတွေမှာဆိုလို့ရှိရင်တဲ့ကျွန်တော်တို့တရားစီရင်ရေးမန်နိုင်ကအားအနေဆုံးဖြစ်တဲ့ဟာမှုလို့အတွက်ကျွန်တော်တရားသူကြီးအနေနဲ့ပေါ့နော်တရားစီရင်ရေးလွတ်လပ်စွာရရှိဖို့အတွက်အခုလိုမျိုး Life Tenure တွေကျွန်တော်တို့ပေးရတာရှိရဲ့ပြီးလို့ရှိရင်သူတို့ရဲ့ကျွန်တော်တို့ဒီလာတာတွေပါတော့လဲ short လို့မရဘူးပေါ့နော်အဲ့လိုမျိုးတခြားမန်နိုင်အနေနဲ့လွှမ်းမိုးမှုမရှိဘဲနဲ့ဥပဒေပေါ်မှာပဲအခြေခံပြီးတော့တရားစီရင်မှုတွေပြုလုပ်ဖို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအနေနဲ့ပေါ်ပြထားတာကျွန်တော်တို့တွေ့ရမှာပါခင
်ဗျ။ဟုတ်ကဲ့ခင်ဗျာ။တရားလွတ်တော်ချုပ်တရားသူကြီးတွေကိုရွေးချယ်တဲ့အခါမှာဘယ်လိုများရွေးချယ်ပါ
โอเคကျွန်တော်တို့သမ္မတအနေပြီးတော့ကျွန်တော်တို့ရွေးချယ်ပါတယ်သူကဟို elected မဟုတ်ပါဘူး appointed ပါပဲခင်ဗျာပြီးလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်အနေပြီးတော့ပြန်ပြီးတော့အတည်ပြုပေးရပါတယ
်အဒီညမှာကျွန်တော်တို့နိုင်ငံရေးရအားပြိုင်ကြတာတွေကိုလည်းကျွန်တော်တို့မကြာခဏတွေ့ရတယ်ဥပမာအခုလောလောဆယ်ဆိုလို့ရှိရင်အဲကျွန်တော်တို့တရားသူကြီးတယောက်အနားယူသွားပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာကိုတင်ဖို့ပေါ့နော်စောစောကပြောသလိုပဲတမားတာဆိုပြရမယ်ပြီးရင်လွတ်တော်အနေမှာရွေးချယ်ပေးရမယ်နော်အဲ့ဒီလိုအခြေအနေမျိုးကြုံရတယ်ပေါ့နော်ဒါပေမဲ့အဲလွတ်တော်မှာ Republican Party နဲ့ Democratic Party ဆိုလို့ရှိရင်အခုဆိုရင်ထက်တော်မှာဆိုလို့ရှိရင်50 50နော်ကျွန်တော်တို့အဲညီနေတယ်ပေါ့လေနော်အဲ့ဒီလိုအခြေအနေမျိုးတွေမှာနော်နိုင်ငံရေးရဩဇာတော်မှုတဲ့ဥပမာဖြစ် Republican Party ဘက်ကိုတိမ်းညွတ်တဲ့တရားမျိုးကြီးကိုတင်ပြီးလို့ရှိရင်စုံကြက်ချက်တွေဟာဖြစ်သွားနိုင်တယ်အဲ့ဒီကိစ္စဒီကောဘလို့စီမံခံွက်လည်းဘလို့ထိန်းကြောင်းတယ်ပေါ့လေ
ဟုတ်ကဲ့ဟိုကျွန်တော်ခုနကပြောသူပဲပေါ့နော်တရားသူကြီးတွေကိုတမဒအနေပြီးတော့ရွေးပြီးတော့လွှတ်တော်အတည်ပြုပေးရဲဆိုတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်ပါတီနိုင်ငံရေးတွေအရအာဏာရပါတီကနေပြီးတော့သူတို့အလေးထားတဲ့ကိစ္စရက်တွေပေါ်မှာပေါ့နော်အာတန်နဲ့တရားသူကြီးတွေကိုခုနောက်ပိုင်းတရားလွှတ်တော်ချုပ်တွေမှာရွေးချယ်ပြီးတော့ခန့်အပ်လာအောင်လည်းတွေ့ရတယ်ပြီးတော့ကျွန်တော်ခုနကပြောခဲ့တဲ့တရားလွှတ်တော်ချုပ်မှာပါဝင်ပတ်သက်တဲ့တရားသူကြီးတွေကသူတို့ live tenure ရာထူးဆက်ခံခွင့်ရရှိရတဲ့အတွက်လည်းပေါ့နော်ကျွန်တော်တို့နောက်ပိုင်းဆိုလို့ရှိရင်အတအားဖြင့်ငယ်တဲ့တရားသူကြီးတွေပို့ပြီးတော့ခန့်အပ်လာအောင်လည်းတွေ့ရတယ်ပေါ့နော်အဲ့တော့တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီးတွေအတွေးခေါ်ပေါ့နော်ပုံမှန်မူတည်ပြီးတော့ American နိုင်ငံရဲ့တရားစီရင်မှန်တိုင်းအလုံးလုံးမှုတွေကလည်းစိတ်ဝင်စားဖို့ကောင်းလာတာတော့တွေ့ရတယ်ပေါ့နော်အခုနောက်ပိုင်းအခုနောက်ဆုံးဆိုလို့ရှိရင် Justice Breyer က ကျွန်တော်တို့ဒီဒီမိုကရက်ဒီဘက်တွေကဘက်ကနေပြီးတော့ရွေးကောက်တင်မြောက်ထားတဲ့ရွေးကောက်တင်မြောက်တာမဟုတ်ဘူးနော်ကျွန်တော်ရွေးချယ်ပေးထားတဲ့ဒီတရားသူကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီဂျိုးဘိုင်ဒန်အနေနဲ့လည်းဒီဒီမိုကရက်ဘက်ကနေပြီးတော့သူတို့ရဲ့အတွေးခေါ်တွေသူတို့ရဲ့ဒီသူတို့ရဲ့လေးထားတဲ့ကိစ္စရပ်တွေပေါ်မှာပို့ပြီးတော့အားတန်မဲ့တရားသူကြီးတူဦးကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့သိထားရွေးချယ်ပြီးသွားပြီပေါ့နော်အဲ့ဒါကိုလည်းကျွန်တော်တို့သိထားပါတယ်ဟုတ်ကဲ့ဟုတ်ပါတယ
်အမေရိကန်တပ်ရဂျိုးဘိုင်ဒန်ကတော့လူမဲမျိုးသမီးတရားသူကြီးတယောက်ကိုတင်ပြဖို့အခုအစိုးပြုထားပါတယ်။ဒါ project ဆန်ပေါ့နော်။ဆိုတော့အကြာကြီးမှာပဲဒါက April လလောက်မှာရွေးပြီးသွားမယ်။ဒါထဲမှာစစ်စစ်ကြာမယ်ပေါ့နော်။ဒီကအားဖြင့်အခုဒီတရားလွတ်တော်ကဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာနော်ဘလို့ပုံဖော်ပြခဲ့တာမျိုးအမေရိကန်မှာတွေ့ရတယ
်။ကျွန်တော်တို့ဒီလွတ်တော်ကနေပြီးတော့ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုပေါ့နော်။ပြည်ထောင်စုတရားလွတ်တော်ချုပ်အနေနဲ့ဒီအခြေခံဥပဒေနဲ့ဆန့်ကျင်နေဆိုပြီးတော့ကျွန်တော်တို့ပယ်ချလို့ရတဲ့judicial review အာဏာပေါ့နော်တရားစီရင်ပိုင်ခွင့်အာဏာကသူတို့စီမှာအပြေးအဝါရှိတယ်အဲ့ဒီ judicial review အာဏာနဲ့ပဲကျွန်တော်တို့ပြည်နယ်လွတ်တော်တွေပြည်နယ်တရားရုံးချုပ်တွေကြားထဲမှာလည်းအားပြန်မှုတွေအများကြီးကျွန်တော်တို့တွေ့ရမှာပါခင်ဗျဟုတ်ဟု
တ်ကဲ့ဥပမာအားဖြင့်ကျွန်တော်တို့မဲပေးရေးဥပဒေဆိုပါတော့တရားလွတ်တော်ရဲ့ဆုံးဖြတ်ချက်တစ်ချက်ကြောင့်အပြောင်းအလဲတွေဖြစ်သွားတဲ့နော်သာရကတွေလည်းရှိခဲ့တယ်လို့ကြားဖို့ပါတယ်ကိုကောင်းပြန်လည်းလည်းရှင်းပြပေးပါဦး
ဟုတ်ကဲ့2023မှာဖြစ်ခဲ့တဲ့ဒီ Shelby County နဲ့ Holder ဆိုတဲ့ case မှာဆိုလို့ရှိရင်တို့ကဒီ1965ခုနှစ်တုန်းကကျွန်တော်တို့ဒီပြဋ္ဌာန်းခဲ့တဲ့ Voting Rights Act ပေါ့နော်အဲ့ဒီပုဒ်ရဲ့ပုံမှန်4နဲ့5ကိုတို့ကဒီပြည်နယ်တွေကနေပြီးတော့တရားဝင်ခွင့်ပြုချက်မရှိဘဲနဲ့ကျွန်တော်တို့ဒီဟိုမဲဆန္ဒနယ်တွေနဲ့ပတ်သက်တဲ့ဥပဒေတွေကိုပြင်ဆင်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြဋ္ဌာန်းခဲ့တယ်ဒါမဲ့အဲ့2023နဲ့ရောက်လေရောက်ပေါ့ဒီ Alabama ပြည်နယ်မှာရှိတဲ့ဒီ Shelby County ကပေါ့နော်တို့ဒီ American ဒီထွေခွဲကြီးပုံခြေခံဥပဒေအောက်မှာပဲရှိတဲ့ဒီ 14th Amendment ကိုကျွန်တော်တို့ဒီဟို 14th Amendment မှာပြဋ္ဌာန်းထားတဲ့ due process ဆိုပါတော့ပေါ့နော်အဲ့ဒါကိုချူဖောက်တာရောက်တယ်ဒီနယ်တွေရဲ့အာဏာကိုလည်းဒီလွတ်တော်ကနေပြီးတော့အခွင့်အာဏာကျော်တယ်ဆိုပြီးတော့တရားစွဲခဲ့တဲ့ဟာကိုကျွန်တော်တို့ဒီပြည်ထောင်စုတရားလွတ်တော်ချုပ်ကနေပြီးတော့ဒီ9ရောက်9မဲ4မဲနဲ့ပေါ့တော်တော်တော့ကတ်တယ်ဒီဟိုစီရင်စီဆုံးဖြတ်ချက်ကပေါ့နော်9မဲ4မဲနဲ့ဒီ290ကျော်ကြာခဲ့တဲ့ဒီတားမြစ်ချက်တွေကလက်ရှိအခြေအနေအနေထားနဲ့ကန့်ညီမှုမရှိတော့ဘူးဆိုပြီးတော့ဒီ Shelby County ရဲ့တရားစွဲဆိုမှုအနိုင်ပေးပြီးတော့ဒီ Voting Rights Act ရဲ့ပုံမှန်4နဲ့5နဲ့ချီဦးနဲ့ဆန့်ကျင်ပါရဲ့ဆိုပြီးတော့ဆုံးဖြတ်ခဲ့ရပါတော့။အဲ့ဒီအခါမှာဆိုလို့ရှိရင်ဒီဟာဒီ case ကိုဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီပြည်နယ်ကျွတ်တော်တွေကနေပြီးတော့ဒီမဲစင်းနဲ့ပတ်သက်တဲ့ဥပဒေလိုမဲပေးဥပဒေလိုဆိုလို့ရှိရင်ဒီတရားကျွတ်တော်ချုပ်ရဲ့ကျွန်တော်တို့ဒီဟို precedent လို့ခေါ်ပါတော့စီရင်တုံးရှိသွားပြီးတဲ့အခါပေါ်ကားပြီးတော့နောက်ပိုင်းနေမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုဒီမဲပေးဥပဒေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်နယ်တရားပြည်နယ်လွတ်တော်ရဲ့ဟိုလုပ်ပိုင်ခွင့်ကပို့ပြီးတော့အားကောင်းလာတာကိုကျွန်တော်တို့အနေနဲ့အခုဆိုလို့ရှိရင်တွေ့လာရပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဒါတော်တော်စိတ်ဝင်စားစရာကောင်းပါလေเนาะပြည်နယ်လွတ်တော်တွေနဲ့ပြည်နယ်တရားလွတ်တော်ချုပ်ကြားမှာလည်းအပြည့်အစုံရှိလာတယ်เนาะအဲ့ဒီအတွေ့အကြုံကိုပြည်နယ်တရားလွတ်တော်ချုပ်ကဆုံးဖြတ်ပိုင်ခွင့်ရှိမရှိဆိုပြီးဘူတရားလွတ်တော်ချုပ်ကိုတက်လာတာဒီလေကျွန်တော်တို့ကြာသိခင်ရသတင်းနေလေမှာတွေ့လိုက်ရတယ်ဘူတရားလွတ်တော်ချုပ်ကဒီတရားလွတ်တော်ချုပ်ကိုအနိုင်ပေးလိုက်တဲ့အတွေ့အကြုံမလို့ Republican Party ကလွတ်တော်အမတ်တွေကသူတို့ကြောင်းကျင်လို့ကြောင်းမှုမရတဲ့သတင်းကိုလည်းဒီကနေ့မှာပဲကျွန်တော်တို့တွေ့လိုက်ရပါတယ်လူ့ခွင့်ရေးဆိုင်ရာကိစ္စဒီပေါ်မှာဟောတရားလွတ်တော်ချုပ်ရဲ့စီရင်တုံးတွေကဘယ်လိုဩဇာတက်ရောက်မှုရှိခဲ့လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတရားသူကြီးတွေရဲ့အတွေးခေါ်တွေပေါ်မှာမူတည်ပြီးတော့ American နိုင်ငံရဲ့တရားစီရင်မှန်တိုင်းရဲ့ပြောင်းလဲလာမှုတွေကတပိုင်းပြီးတော့ပြည်ထောင်စုတရားရုံးချုပ်အနေနဲ့တရားစီရင်ရေးချမှတ်တဲ့အခါမှာပေါ့နော်မူဝါဒကြီးရအပိုင်းတွေပါချမှတ်တဲ့အခန်းကဏ္ဍမှာပါဝင်လာတာအပိုင်းတစ်ပိုင်းနဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်တွေပေါ်မှာတက်ရောက်မှုရှိတာကိုကျွန်တော်တို့တွေ့ရတယ်ခုလက်ရှိအများပြောပြနေတဲ့ဒီကိုယ်ဝန်ချက်ချမှုနဲ့ပတ်သက်တဲ့1983ခုနှစ်ကပေါ့နော် Roe v. Wade စီရင်ချက်ဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်တွေမှာဒီကိုယ်ဝန်ချက်ချမှုကိုတားမြစ်တဲ့ဥပဒေတွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာကာကွယ်မှုပေးထားတဲ့အမျိုးသမီးခွင့်ရေးကိုထူဖောက်ရရောက်ပါစေဆိုပြီးတော့ကျွန်တော်တို့ဒီ1983ခုနှစ်တုန်းကပြည်ထောင်စုတရားလွတ်တော်ချုပ်ကနေပြီးတော့ချမှတ်ခဲ့ရပါတော့။ဒါပေမဲ့အခုနောက်ကြောင်းပြန်မဲ့ကျွန်တော်တို့ဒီ Mississippi ပြည်နယ်ကနေပြီးတော့နော်ဒီအမှုတစ်ခုကျွန်တော်တို့အခုကျွန်တော်တို့ဒီပြည်ထောင်စုတရားလွတ်တော်ချုပ်ကိုကျွန်တော်တို့ရောက်နေပြီ။အခုဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်ထောင်စုတရားလွတ်တော်ချုပ်မှာပါဝင်လာတဲ့တရားသူကြီးတွေရဲ့ဒီဟိုအခြေအနေအနေထားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးဖြတ်စီတာကိုတားမြင့်စေခြင်းနဲ့ဒီဟိုအခုဒီတရားသူကြီးမင်းတွေကများတာကိုတွေ့ရတယ်ဒီအမှုကိုဘယ်လိုမျိုးစီရင်ဆုံးဖြတ်ချက်ချမယ်ဆိုတော့ကျွန်တော်တို့လည်းဟိုစိတ်ဝင်စားအဆောင်ကြည့်ရတော့ပါဘောခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ညီမကြီးနဲ့နည်းနည်းလေးတိုင်းရှင်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုတွေ့ရဟုတ်ကော
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးကနေပြီးတော့အဓိကဆုံးဖြတ်တာပေါ့နော်ဒါမဲ့ဒီမှာကျတော့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးရဲ့တာဝန်ဝတ္တရားတွေအကုန်လုံးလည်းပြည်ထောင်စုတရားလွှတ်တော်ချုပ်အမေရိကန်ပြည်ထောင်စုတရားလွှတ်တော်ချုပ်ကဆုံးဖြတ်တဲ့ပုံစံမျိုးရှိရပေါ့နော်ပြီးတော့သူတို့ဒီအမေရိကန်နိုင်ငံရဲ့ဒီဥပဒေစနစ်ထုံးကားမှုကလည်းကျွန်တော်ဖြတ်ချက်တွေပုံမှန်မူတည်နေပြီးတော့လက်ရှိဖြစ်နေတဲ့ဒီအကျိုးအကြောင်းကိစ္စရဲ့ပုံမှန်မူတည်ပြီးတော့တဖြည်းဖြည်းပြောင်းလဲမှုရှိလာတာကိုလည်းကျွန်တော်တို့တောက်လျှောက်တွေ့ရတယ်ပေါ့နော်မြန်မာနိုင်ငံမှာကျတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီမိုကရေစီဟိုပြောင်းပြောင်းပြောင်းလဲမှုကလည်းအချိန်အတိုင်းအတာတစ်ခုရှိပဲရောက်ခဲ့တယ်အဲ့ဒါအပြင်အဲ့ထဲမှာတင်ကျွန်တော်တို့ရဲ့ဒီတရားဥပဒေလွတ်လပ်မှုတို့ဘာလို့ဆိုတာလဲကန့်သတ်မှုတွေအများကြီးရှိခဲ့တဲ့အတွက်ကြောင့်ကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ဟိုလိုလိုအပ်ချက်တွေတော့အများကြီးရှိတာကိုကျွန်တော်တွေ့ရမှာပါခင်ဗျဟုတ်ဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကောင်းရေအခုတင်ပြဆွေးနွေးသွားသူကတော့ကိုကောင်းမြတ်ဟာတာဖြစ်ပါတယ်ကျော်ချောင်းတိုက်တို့မှလာပြီးဥပဒေမှာအပွဲပညာတော်တင်ပြဖြစ်ပါတယ်ကျွန်တော်ကတော့တမောင်သားပါ
ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရနဲ့ခေတ်ပြိုင်ကဘာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံကိုဆစ်လက်နဲ့တင်ပို့နေတဲ့တရုတ်ရုရှားနဲ့ဆာဗီးယားနိုင်ငံတွေကို EU ကဥရောပသမဂ္ဂကရှုတ်ချခဲ့ပါတယ်မြန်မာငြိမ်းချမ်းရေးကူညီသူဆာဆာကာဝါနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေထိုင်းနိုင်ငံမှာတွေ့ဆုံခဲ့ကြပါတယ်မြန်မာနိုင်ငံတဝမ်းရက်စစ်မီးဖြတ်တောက်မှုတွေကြောင့်အများပြည်သူနေဆင်လူနေမှုဘဝတွေကိုထိခိုက်နေပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံထဲကအမျိုးသမီး၃ယောက်မှ၁ယောက်လောက်ကနှစ်ခင်းအချိန်ကိုရက်ကွက်ထဲမှာတော့လမ်းထွက်မလျှောက်ရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့ရဲ့နောက်ဆုံးစစ်တမ်းကောက်ယူမှုမှာဖော်ပြပါတယ်2019ခုနှစ်ကကောက်ယူတဲ့မြန်မာအမျိုးသမီးတွေရဲ့သဘောထားအမြင်လေ့လာချက်တုန်းကတော့ဒီလိုမလုံခြုံမှုခံစားရတဲ့စစ်တမ်းဖြစ်ဆိုသူမြန်မာအမျိုးသမီး 3.5 ရာခိုင်နှုန်းသာရှိခဲ့ပါတယ်။လက်ရှိမှာတော့အမျိုးသမီးလူတစ်ဝက်လောက်ကကိုယ့်ရဲ့ကွက်ထဲကနေအပြင်သွားတဲ့အခါလုံခြုံမှုမရှိဘူးလို့ခံစားကြရပြီး၃ပုံ၃ပုံလောက်ကတော့ညအချိန်ကိုယ်အိမ်ထဲမှာတောင်စိတ်မချရဘူးလို့ပြောကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအမျိုးသမီး10ယောက်မှ9ယောက်နေနေကအိမ်နောက်စုဝင်ငွေကျဆင်းသွားတယ်လို့ပြောကြပါတယ်။ကျေးလက်နေအမျိုးသမီးတွေကတော့ဝင်ငွေတောက်လျှောက်ကြာဆင်းနေတာပါထမင်းနဲ့မမနာငွေချေရတာနဲ့ဈေးစကားတွေကမေအောင်ရှိတာလေးခြောက်ရောင်းရတာတွေလည်းရှိတယ်လို့လိလာကျမပြောထားပါတယ်စစ်တမ်းဖြည့်ဆို့ကြတဲ့အမျိုးသမီးတစ်ဝက်လောက်ကကျမရင်ဆောင်ရှောက်မှုရဖို့အခက်ကြုံနေကြပြီးတော့ကိုဝန်တဲ့ဒါမှမဟုတ်နှုတ်တိုက်မိခင်ဆယ်ယောက်မှတယောက်လောက်ကဈေးရုံစည်းကမ်းတွေကိုလှက်လှက်မမီတာကိုလည်းစစ်တမ်းကောက်ယူမှုမှာဖော်ပြထားပါတယ်
စီအေးတင်းမာနေတဲ့ Skyline Data ကြီးထဲမှာနေစဉ်ရက်ဆက်ဆိုလိုတိုက်ပွဲတွေကြောင်းကျေးရွာ9ရွာလောက်ကပြည်သူ2000ကျော်စစ်ဘေးရှောင်နေကြပါတယ်။ဒီသတင်းပတ်ထဲမှာပဲအင်အား80လောက်ရှိတဲ့စစ်ကောင်စီတပ်တွေရင်းမာပင်နဲ့လက်ပံတော်ရွာဘက်ကိုဝင်လာပြီးလက်နက်ကြီးတွေနဲ့ဆက်မပြတ်ပစ်ခတ်တာကြောင့်စစ်ဘေးရှောင်တွေရှိရာဖုန်ကြီးကျောင်းပေါ်ကျရောက်ပြီးအရက်သားပြည်သူတွေတေဆုံးရတယ်လို့ဒေသခံတွေကပြောပါတယ်။လက်ပံတော်ကြေးရွာတွေကအိမ်တစ်ခုမှာမိရှုခံရတဲ့လူသေးအလောင်းတွေကိုလည်းတွေ့ခဲ့ရပါတယ်
။ခုကြေးရွာတော့လည်းတော့လက်တော်ဖုန်းကြီးကျောင်းရဲ့ရပ်ကအိမ်ကိုမိရှုပြီးတော့အဲ့ဒီမိရှုထားတဲ့အိမ်ထဲမှာဟိုဘောတော့ဂျိုလောင်းဆယ်လောင်းတွေလေဗျ။လက်တော်ရွာကဟိုဘောဥပြဝင်းအိမ်ရှင်မဒေါ်သိန်းကနောက်ပြီးတော့ကျတော့ဥပြဝင်းတမီးမမဝင်းနဲ့အဲ့မမဝင်းရဲ့ဟိုကလေးပေါ့ဗျာ။တောင်းဝန်းကျင်ကလေးပေါ့အဲ့ဒါပါတယ်။ပြေစာနဲ့အတူအားလုံးပေါင်းဂျိုလောင်းဆယ်လောင်းစုပဲဗျ။နောက်တစ်ခုကစွန်စာကျောင်းပြားကမ်းထဲမှာလေဒီတံတားရောဒေါ်တင်ရဲ့ရုပ်လောင်းဒီမိတူပြီးတာမဟုတ်တဲ့ရုပ်လောင်းကိုလည်းတွေ့တယ်ဆက်တလောင်းဖြစ်နေအဲ့ဒါနောက်ထပ်ရှင်းလင်းလင်းစရာတွေပြန်နေတယ်နောက်ထပ်ဒီပျောက်ဆုံးနေတဲ့အဲဟွာရီရှိသေးတယ်သူကရှာပြပေးကြတော့
တိုင်းသားဒေတာတွေမှာလည်းမြန်မာစစ်တပ်နဲ့ဒေတာကန် PDF လက်နက်ကင်တပ်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲတွေနေရာတချို့မှာရက်ဆက်ဆိုလိုဖြစ်ပွားနေပါတယ်စစ်တပ်ဘက်ကလေကြောင်းဝါးတွေထိုးစစ်ဆင်တဲ့အတွက်ကယားပြည်နယ်ဒီမော့ဆိုမြို့နယ်တောင်ငန်ခါကြီးရွာမှာကက်သလစ်တီလာရှင်ကျောင်းတစ်ကျောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ KMPP နဲ့ PDF အဖွဲ့ဝင်တွေဟာဘာသာရေးဆောင်အုံလူနေရပ်ကွက်တွေကိုအကာအကွယ်ယူပြီးပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ချင်းပြည်နယ်ဖလန်းမြို့ဘက်မှာရိခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ရင်းနှီးနဲ့ချင်းကဝေးပူပေါင်းတပ်ဖွဲ့တို့တရင်တပတ်ကျော်ကြာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မလာ9ရက်နေ့ထိဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအနည်းဝဉဉ်ကျေးရွာတချို့မိလောင်ခဲ့သလိုရွာသားတွေဘေးလို့ရတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေရတယ်လို့ဒေသခံတွေကပြောပါတယ
်။ကရင်ပြည်နယ်မြောက်ဝတီမြို့နယ်လေးကေကောဒေသနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မဟာကျောက်ဒူးပလာယာခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထာမှာမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးပို့ထားပါတယ်။
ပါမတက်ပြန်တယ်လို့ကျွန်တော်တော့ဘာလို့ဒါတွေလုပ်ရတာလဲဟိုညဉ့်ညဉ့်စကားတွေလောက်ကြောင်းကြီးကလည်းကြောက်လုံးကြောင်းတွေကျန်ကြတော့ဟောရတာနဲ့တန်ကြီးလုံးနေခါကြတော့အဲ့ဒါတော့ဒီညဉ့်ညဉ့်ကိုတော့ဖြစ်ခဲ့ကြတဲ့ကေဟိုမလူလားဆုံးလို့ပြောပြီးလက်စွပ်အမှတ်တင်ကြဖြစ်နေကြတယ်ကျွန်တော်နားလဲတာတော့အဲ့ဒါသတ်မှတ်တော့တယ်ဒါဟိုသူ့တောင်းဝရပေါ့နော်သူလုပ်ပြီးတော့ခဏသူလုပ်
င်းပြည်နယ်လေကိကောဒေတာမှာပြည်ခဲ့တဲ့နေ့ဒီဇင်ဘာလလလောက်ကစပြီးတော့တိုက်ပွဲတွေဖြစ်နေသလိုပဲကော့ကရိတ်မျိုးနယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပြီးလက်နက်ကြီးတွေလေကြောင်းကပုံကျဲတိုက်ခတ်မှုတွေကြောင့်အိုးအိမ်ပြည်ပြည်ပြေးနေရတဲ့ဒေသခံတောင်ချီတို့လည်းနေရာမပြောင်းနိုင်သေးပါဘူး။ကချင်ပြည်နယ်ပူရာအိုမြို့နယ်ဖက်မှာလည်းဒီရက်ပိုင်းတိုက်ပွဲတွေညှိနှိုင်းတက်နေပေမဲ့ဒေသခံ3000ကျော်တောတောင်တွေထဲမှာပဲပုံရှောင်နေကြပါသေးတယ
်။မြန်မာနိုင်ငံရဲ့ညီငယ်ရေးလုပ်ငန်းစဉ်တွေမှာကူညီတဲ့ Nippon Foundation ဥက္ကဋ္ဌယိုဟီဆာဆာကာဝါဟာမလ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းသားလက်နက်ကိုင်3ဖွဲ့ခေါင်းဆောင်တွေနဲ့တရားစီရင်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကအဖြစ်ဒေတာဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့တိုင်းသားသတင်းရက်ကွက်ကပြောပါတယ်။မစ္စတာဆာဇာကာဝါဟာကရင်မျိုးသားစည်းရုံး KNU ၊ကရင်နီမျိုးသားတိုက်တက်ရေးပါတီ KMPP ၊ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်အနေနဲ့တရားစီတွေ့ဆုံခဲ့ပြီး NCA အပြည့်ရက်10ပွဲနဲ့ဖွဲ့စည်းထားတဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။မစ္စတာဆာဆာကာဝါဟာရခိုင်ပြည်နယ်မှာအပြစ်ကရစဲရေးအတွက်လဲချားဝင်ညှိနှိုင်းပေးခဲ့သူဖြစ်ပါတယ်။အခုလိုထိုင်းနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မတွေ့ခင်သူဟာကမ္ဘောဒီးယားနိုင်ငံကိုသွားပြီးလက်ရှိအာဆီယံဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်ဆိုရာကမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာအထူးကိုယ်စားလှယ်တာဝန်ပေးထားတဲ့ Nippon Foundation ဥက္ကဋ္ဌယိုဟီဆာဆာကာဝါဟာ2021ခုနိုဝင်ဘာလကမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အဲ့ဒီခီးစင်ဟာဂျပန်ဆိုရာကတာဝန်ပေးတဲ့ခီးစင်မဟုတ်ဘူးလို့ဂျပန်ဆိုရာဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။အခုလဲထိုင်းနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့တွေ့ဆုံမှုဟာ Nippon Foundation ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအဓိကဖြစ်တယ်လို့စုံစမ်းသိရပါတယ်
။မြန်မာနိုင်ငံနေရာတချို့မှာလာမယ့်တစ်ပတ်အတွင်းလျှက်စစ်တအားတွေလျှော့ပြီးတော့ပေးသွားမယ်လို့လျှက်စစ်နဲ့စွမ်းအင်ဌာနကကြေညာထားပေမဲ့လက်ရှိမှာတင်နေ့စဉ်နိုင်ပေါင်းများစွာမိပြနေတာပါ။ကြားပြင်းနဲ့ဘလူချောင်းလောပီတာကပို့တဲ့လက်စစ်တအားလိုင်းတချို့ဖောက်ခွဲခံရတာရွှေသဘာဝတံငွေကန်းလုံလှုပ်ွက်ကရေအောက်ပိုင်လန်ပြုတ်ပြင်းနေတာအပါအဝင် LNG တံငွေတုံထပ်အပေးဆက်ယုံကိုပိတ်လိုက်ရတာကြောင့်မတ်လ10ရက်နေ့ကနေ16ရက်နေ့အထိတချို့ဒေသတွေကို24နာရီမီအာလျှော့ချသွားမယ်လို့သက်ဆိုင်ရာကထုတ်ပြန်ထားပါတယ်။ဒါပေမဲ့ဘယ်နေရာတွေကိုဘလူအလဲကျပေးမယ်တရက်ကိုအချိန်ဘလောက်အထိပေးမယ်ဆိုတာတွေတိတိကျကျမထုတ်ပြန်တာကြောင့်လူလူကြားဝေဖန်မှုတွေလည်းရှိနေပါတယ်။အခုနောက်ပိုင်းမိပြရတာကလည်းလျှက်စစ်တပ်ထုတ်လုပ်တဲ့ကုန်ကျစရိတ်တွေကြီးမားလာပြီးတော့ဘလူချောင်းရှစ်အားလက်စစ်တပ်အားလိုင်းတို့ဖောက်ခွဲခံရတာကြောင့်ဖြစ်တယ်လို့လည်းမြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။တနင်္ဂနွေလုံးအမြင့်ဆုံးတပ်အားထုတ်လုပ်နိုင်မှုက4000နေရာမီဂါဝတ်ရှိပြီးတော့အခုလိုအခြေအနေတွေကြောင့်1304မီဂါဝတ်ရော့ကျသွားတယ်လို့လျှက်စစ်နယ်စွမ်းအင်ဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းတနင်္ဂနွေလုံးဖြန်းမြလျှက်စစ်သုံးဆွဲမှုကတရက်ကို2600မီဂါဝတ်ပဲရှိတယ်လို့လည်းဖော်ပြထားတာကြောင့်တနင်္ဂနွေလုံး80ရာခိုင်နှုန်းမီပေးနိုင်ရတဲ့ဘာကြောင့်အလဲကျမီပေးမဲ့ကိစ္စဖြစ်လာသလဲဆိုတာပြည်သူတွေကြားမေးခွန်းတွေလည်းထုတ်နေပါတယ်။မီးမလာတာကြောင့်လုပ်ငန်းရှင်တွေထိခိုက်နစ်နာနေတယ်ဆိုတဲ့အတန်တွေလည်းဒီရက်ပိုင်းနဲ့ကြားနေရတာပါ73စီစီတွေလည်းတချိန်ထိုးတက်နေပြီးတော့မီးစက်နဲ့လဲပရတဲ့လုပ်ငန်းတွေမှာတော့ရှည်ရှည်မတက်နိုင်တဲ့အတွက်လုပ်ငန်းပိတ်သိမ်းရတာတွေလည်းရှိနေပါတယ
်။ရေဂန်နိုင်ငံဝန်ကြီးကချီးမြှင့်တဲ့2022ခုနှစ်ရဲရင်တော်အမျိုးသမီးစုကိုကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးဒေါ်အီးတင်စာမောင်ရွေးချယ်ခံခဲ့ရပါတယ်။ဒေါ်အီးတင်စာမောင်ဟာလက်ရှိကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ပါတယ်။အသက်28နှစ်ရွယ်ဒေါ်ဤတင်စာမောင်ဟာ2015ခုနှစ်ကမြို့သားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြသူတွေထဲမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ကျခံခဲ့ရသူဖြစ်တယ်လို့စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြသူတွေထဲမှာလည်းထင်ရှားသူတူဖြစ်ပါတယ်။မလ14ရက်နေ့အွန်လိုင်းကနေကျင်းပမဲ့ဆုချီးမြှင့်ပွဲမှာအမေရိကန်သမ္မတကတော် Jill Biden ကချီးကျူးစကားပြောမှဖြစ်ပြီးနိုင်ငံတကာဝန်ကြီး Anthony Blinken ကဆုချီးမြှင့်မှာဖြစ်ပါတယ်။အခုခါမှာ16ကြိမ်မြောက်ရှိပြီဖြစ်တဲ့ဒီဆုဟာရင်းကြံရေးတရားမျှတမှုလူအခွင့်ရေးကြားမတာတူညီမျှရေးနဲ့ဒန်းတူညီမျှရေးမတူကွဲပြားတဲ့မျိုးသမီးနဲ့မိန်းကလေးတွေအားလုံးစွမ်းဆောင်ရေးညှင့်တင်ပေးရေးစားတဲ့ကိစ္စရပ်တွေမှာကိုယ့်ရဲ့အသက်အန္တရာယ်နဲ့ကြုံတွေ့ရပေမဲ့သူရတက်တိစိတ်တက်ကြန့်ခိုင်မှုနဲ့ခေါင်းဆောင်မှုပိုင်းမှာသူမတူအောင်ထူးချွန်ပြောင်ပြောက်တဲ့ကဘာတော်ကမျိုးသမီးတွေကိုအတိမတ်ပြုပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့မတ်လ10ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဒီစုကိုရင်ကချင်းမြင့်ခံရသူတွေကတော့ပြိပကဒေတာကမြို့သမီးနဲ့ကလေးသူငယ်ရေးဆောင်ရွက်ပေးနေတဲ့ကရင်တိုင်းရင်သူနော်ကညော်ဖော်ကချင်ပြည်နယ်ထဲမှာစစ်ပွဲတွေရပ်တန့်ရေးဆောင်ရွက်ခဲ့သူကချင်တိုင်းရင်သူမေဇဘဲဖြူNUG ရဲ့လက်ရှိနိုင်ငံသားဝန်ကြီးဒေါက်စင်မာအောင်နဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမှဖြူဖြူအောင်လို့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဘရာဇီး၊ကိုလံဘီယာ၊အီရတ်၊လိုင်ဘေးရီးယား၊လစ်ဗီယာ၊မော်ဒိုဗာ၊နီပေါ၊ရိုမေးနီးယား၊တောင်အာဖရိကနဲ့ဗီယက်နမ်နိုင်ငံတွေကအမျိုးသမီးနဲ့အတူဒေါက်ဤတင်စာမောင်လဲစုရှင်အဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ
်။နောက်လောင်းနဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းနိုင်ငံကသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။မတ်ဤတန်စင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံနဲ့ရုရှားကျူးကျော်ဆက်ဆက်ဖြစ်နေချိန်မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တာဖွားစေးရုံအပါအဝင်ကျန်းမာရေးဆောင်ရှားမှုပေးနေတဲ့နေရာတွေမှာ18ကြိမ်တိုက်ခိုက်ခံခဲ့ရတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောပါတယ်။ယူကရိန်းလေပိုင်းနက်ကိုလေယာဉ်ပြတ်တန်းခွင့်မရှိတဲ့နေနေအဖြစ်မြောက်အတလန်တိတ်စာချုပ်ဖွဲ့နေတို့ကတတ်မှတ်ပေးဖို့ယူကရိန်းသမ္မတဖလာဒီမီယာဇယ်လန်စကီကထပ်ပြီးတော့တောင်းဆိုထားပါတယ်။ယူကရိန်းအတွက်ကာကွယ်ရေးလက်နက်တွေပေးအပ်ဖို့ယူကရိန်းအပြင်မဟာမိတ်တွေမိတ်ဖက်တွေနဲ့အမေရိကန်ကဆွေးနွေးနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတယောက်ကပြောထားပေးမယ်လေ။လေကြောင်းရန်ကာကွယ်ရေးစွမ်းရည်မြင့်တင်နိုင်မယ့်လက်နက်တွေတော့မပါသေးပါဘူး။ပုံမှန်အချိန်ကြာမီနိုင်ငံမှာချထားတဲ့မစ်ဆိုင်းဒုံးတွေကိုယူကရိန်းရဲ့အင်ဒီချင်းပိုလန်နိုင်ငံမှာအမေရိကန်ကမြေပြင်ကဝေဟင်ဖြင့် Patriot မစ်ဆိုင်းဒုံးတွေပြောင်းလဲချထားတဲ့အကြောင်းအမေရိကန်စစ်တပ်ဥရောပကုကေရေးဌာနပြောကြရကဆိုပါတယ်။အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေနေတိုးအဖွဲ့နဲ့နေနမိတ်တွေကိုချင်းချောက်လာမဲ့အန်ဒီယေကိုရင်းဆိုင်နိုင်ဖို့ကာကွယ်စီမံတွေကိုဆောင်ရွက်နေတာလို့လည်းပြောပါသေးတယ်။တချိန်တည်းမှာပဲယူကရိန်းကိုရုရှားရဲ့ကျူးကျော်မှုပေါ်မှာတုံ့ပြန်ဖို့ပိုလန်နဲ့ရိုမေးနီးယားနိုင်ငံတွေကခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ရေးဆွေးနွေးဖို့အမေရိကန်ဒုသမကာမလာဟဲရစ်စ်ကဒီသတင်းပတ်ထဲမှာပိုလန်ခီးစွန်သွားရောက်ခဲ့ပါသေးတယ်။ပိုလန်နဲ့ရိုမေးနီးယားနိုင်ငံစလုံးဟာနေတိုးမဟာမိတ်အဖွဲ့မှာအစိုးဆုံးပါဝင်ခဲ့တဲ့နိုင်ငံတွေဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်မှုနဲ့တိုင်းနေချီရဲ့ဒုက္ခတွေထွက်ပြေးနေရတဲ့အခြေအနေပေါ်မှာဒေသတွင်းမှာစိုးရိမ်နေကြတဲ့နိုင်ငံတွေလည်းဖြစ်ပါသေးတယ်။ဂျာမနီမှာရှိနေတဲ့အမေရိကန်စစ်တပ်အခြေစိုက်စခန်းစီကိုရုရှားလုံ MiG-29 တိုက်လေယာဉ်တွေပိုလန်နိုင်ငံကနေပို့ပေးမယ်လို့ပြောဆိုထားပါသေးတယ်။ယူကရိန်းကိုကျူးကျော်မှုလက်တော့ပြတဲ့အနေနဲ့ရုရှားနိုင်ငံကရေနယ်နဲ့စွမ်းအင်တင်ပို့မှုတွေကိုပိတ်ပင်လိုက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတည်တင်းပတ်ထင်မှကြေညာခဲ့ပါတယ်။ရုရှားရဲ့စွမ်းအင်တင်ပို့မှုကိုအမေရိကန်ကပိတ်ပင်လိုက်တာဟာသမ္မတပူတင်ရဲ့စစ်ရန်တရားကိုထိရောက်တဲ့ထိုးနှက်ချက်ဖြစ်တာကြောင့်ကြီးစုတင်တဲ့အကြောင်းယူကရိန်းသမ္မတဇယ်လင်စကီကတွစ်တာကနေရေးသားခဲ့ပါတယ်။ရုရှားသမ္မတနဲ့ရုရှားစီးပွားရေးဟာပြည်ပကိုပို့တဲ့ရေနယ်နဲ့တဘာဝတန်းဝင်ပေါ်မှာအကြီးအကျယ်မှီခိုနေတာဖြစ်ပြီးတော့တင်ပို့မှုကိုပိတ်ပင်ဖို့သမ္မတဂျိုးဘိုင်ဒန်ကမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်နေပါတယ်။ပြည်တွင်းကလည်း2022မှာရုရှားကနေတင်ပို့တဲ့ရေနံနဲ့ရေနံထွက်ကုန်တွေတဖြည်းဖြည်းနဲ့ဖယ်ရှားမယ်လို့ပြောဆိုထားပါတယ်။နိုင်ငံတကာကုမ္ပဏီကြီးတွေရုရှားနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်းနေပါတယ်။ Dutch အဖျော်ယမကလုပ်ငန်း Heineken နဲ့နိုင်ငံတကာဖျော်ဖြေလုပ်ငန်းကြီး Universal Music Group တို့ကရောင်းချထုတ်လုပ်မှုနဲ့ကြော်ညာတွေအပါအဝင်ရုရှားနိုင်ငံကလုပ်ငန်းတွေကိုဆိုင်းငံ့ထားမှာဖြစ်တယ်လို့ Ukraine ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Poland, Hungary, Romania နဲ့ Slovakia နိုင်ငံတွေကပရာဟိတအဖွဲ့အစည်းတွေကိုထောက်ပံ့ကူညီမဲ့အကြောင်းကိုလည်း Heineken ကုမ္ပဏီကပို့ထူးနေတော့ကကြေညာခဲ့ပါတယ်။ရုရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုအစ်စ်တွေနဲ့တင်ပို့မှုတွေအားလုံးကိုလည်းရပ်ဆိုင်းမဲ့အကြောင်းကြေညာထားတာပါ။မော်စကိုမြို့တော်က Pushkin ရင်းမြစ်မှာ1990ပြည့်နှစ်မှာပထမဆုံးစိုက်ပွင့်ခဲ့တဲ့ကမ္ဘာကျော် McDonald's စားသောက်ဆိုင်လုပ်ငန်းကလည်းဝန်ထမ်းတွေကိုလာစားဆက်ပေးထားပြီးမယ်လေ။ရုရှားနိုင်ငံထဲမှာရှိတဲ့ဆိုင်အခုရေ850ကိုပိတ်ထားမဲ့အကြောင်းအင်္ဂါနေ့တော့ကကြေညာခဲ့ပါတယ်။ရုရှားနိုင်ငံကလုပ်ငန်းတွေရဲ့84ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ McDonald's ကုမ္ပဏီဟာဆိုင်တွေပိတ်ထားတဲ့အတွက်ဒေါ်လာတန်းချီဆုံးရှုံးမှာဖြစ်ပေမဲ့လေ။ယူကရိန်းနိုင်ငံကလက်ရှိချင်းတွေကိုလစ်လျူရှုထားဖို့မဖြစ်နိုင်တဲ့အကြောင်းကုမ္ပဏီဥက္ကဋ္ဌအမှုဆောင်ရာရှိချုပ် Chris Kempinski ကဝန်ထမ်းတွေစီကိုပေးပို့ရစာမှာပြောဆိုထားပါသည်။ American လုပ်ငန်း Starbucks ကလည်းရုရှားနိုင်ငံမှာရှိတဲ့ coffee ဆိုင်130ကိုပိတ်ထားပြီးတော့ဝန်ထမ်းတွေကိုလာစားဆက်ပေးထားမယ့်အကြောင်းကြေညာထားပါသည်။မေကနမဟာမိတ်တွေရဲ့စီးရေလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီသိနိုင်ဖို့ထောက်လန်ရေးကင်းတော့ဂျိုးတို့တွေလာမယ့်နှစ်ပိုင်းတွင်းမှာအာကာသတွေကိုပြုလုပ်သွားမယ့်အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျိုအုံးကပြောတာကိုမြောက်ကိုရီးယားအစိုးရပိုင်းတင်းဌာနမှဖော်ပြထားပါတယ်။မြောက်ကိုရီးယားအာကာသဖွံ့ဖြိုးရေးအုပ်ချုပ်ရေးအဖွဲ့ကိုစစ်ဆေးတဲ့အချိန်စစ်ထောက်လန်ရေးကင်းတော့ဂျိုးတို့တွေတော်တော်များများနေနဲ့အပြိုင်ပိုလာဝင်ရုံးစွန်ဂျိုးပတ်လန်တွေကိုပြုလုပ်မယ်အကြောင်းကင်ဂျိုအုံးကပြောတာပါ။ ပြီးခဲ့နှစ်ကစခဲ့တဲ့ငါးနှစ်စီမံကိန်းနဲ့ကျင်းတော့ဂျူရီတွေလွတ်တင်ဖို့လှုံ့ဆောင်မဲ့အကြောင်းပြောသွားတာကို KCN သတင်းမှာဖော်ပြထားပါတယ်။အမေရိကန်အရင်းရှင်တွေရဲ့ကျူးကျော်ရဲ့လုပ်ရက်တွေနဲ့တောင်ကိုရီးယား၊ဂျပန်နဲ့ပစိဖိတ်ဒေသကလက်အောက်ခံတပ်တွေရဲ့လှုံ့ဆောင်မှုတွေကိုအချိန်နဲ့တပြေးညီရယူဖို့ရည်ရွယ်တာဖြစ်တဲ့အကြောင်း KCN သတင်းမှာဖော်ပြထားပါတယ်။ဖေဖော်ဝါရီ28ရက်နေ့နဲ့မတ်လ5ရက်နေ့တွေကမြောက်ကိုရီးယားကဆက်သွယ်ဂျူရီနှလုံးကိုစမ်းသပ်ပစ်လို့ခဲ့ပါတယ်။စမ်းသပ်မှုနှစ်ခုစလုံးဟာပဲ့ထိန်သုံးမစ်ဆိုင်းဒုံးကြီးစမ်းသပ်ဖို့ဖြစ်လို့ဒါလို့တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်ရရှိတွေကပြောပါလိမ့်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းဒုံးကြီးစမ်းသပ်မှုတွေပိုစိတ်လာတဲ့အတွက်အမေရိကန်အနေနဲ့မစ်ဆိုင်းဒုံးကြီးကာကွယ်စနစ်ကိုအဆင့်တုံးမြင့်အဆင့်နဲ့ပြင်ထားမယ်ကြောင့်အမေရိကန်ရရှိတွေကပြောပါလိမ့်။တောင်ကိုရီးယားမှာတော့ဒီသင်းပတ်ထဲမှာသမရွေးကောက်ပွဲကျင်းပခဲ့ပြီးတော့ရှေးရွှေဆွဲယူဆရှိတဲ့အစိုးရရှိနေဟောင်းယွန်းဆော့ကျိုမင်းနိုင်ရပြီးတော့တောင်ကိုရီးယားရဲ့သမရလောင်းဖြစ်လာခဲ့ပါတယ်။သူ့ရဲ့ပြိုင်ဘက်လဝဲရင်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလီဂျေမြောင်ကတော့ကြာတာပဲနဲ့မနက်ပိုင်းမှာသူရှုံးနေတဲ့အကြောင်းအတည်ပြုခဲ့ပါတယ်။သမရလောင်းဖြစ်ရှင်ပြိုင်ခဲ့သူနှစ်ယောက်စလုံးကိုလူကြိုက်နေကြပြီးတော့တောင်ကိုရီးယားရဲ့ဒီမိုကရေစီသမိုင်း35နှစ်အတွင်းမှာအစိုးဆုံးရွေးကောက်ပွဲလို့လေးလာသုံးသပ်သူတွေကပြောနေကြပါတယ်။ကမ္ဘာစည်းဝါးရေးအင်အားကြီးအဆင့်30မှာရှိနေတဲ့တောင်ကိုရီးယားနိုင်ငံရဲ့လက်ရှိသမ္မတမွန်ဂျေအင်းကမေလာကျရင်သမ္မတရာဒူးကိုယွန်းဆိုယိုစီကိုလွှဲပေးမှာဖြစ်ပါတယ်။ဒီအုံနဲ့ပတ်သက်တဲ့နိုင်ငံသားရေးရာမူဝါဒပုံမခိုင်မာတဲ့ရည်တည်ချက်ချဖို့တောင်ကိုရီးယားဂျပန်ဆက်ဆံရေးတိုးတက်စေဖို့နဲ့အမေရိကန်ကိုအကြီးကမဟာမိတ်ဖြစ်ဆက်ဆံဖို့သမ္မတလောင်းယွန်းဆိုယိုကကတိပြုပြောဆိုထားပါတယ်။တောင်ကိုရီးယားမှာက9နှစ်တာသမ္မတတက်တန်းတစ်ကြိမ်ပဲထမ်းဆောင်ခွင့်ရှိပြီးတော့တက်တန်းတိုးခွင့်မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ရဲ့လက်ရှိအခြေအနေကူးစက်ပြန့်ပွားပုံအဆင့်ဆင့်ပြောင်းလဲလာပုံတွေကိုလေ့လာဆောင်ကြည့်ဖို့ကျန်းမာရေးဝန်ထမ်းတွေရဲ့လှုပ်ဆောင်နိုင်မှုအကန့်အသတ်တွေရှိနေတာကြောင့်စိုးရိမ်ရဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါလိမ့်။ကမ္ဘာနိုင်ငံအတော်များများမှာ COVID-19 ကရောဂါပိုစစ်ဆေးတာတွေရောလာနေပြီးတော့နိုင်ငံတော်များများမှာလည်းတင်းကျပ်မှုတွေကိုဖြေလျှော့လိုက်တယ်ဆိုပေမဲ့လည်းကရောဂါကကမ္ဘာနေရာတိုင်းမှာပြီးဆုံးသွားတာတော့မဟုတ်တဲ့အကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောပါလိမ့်။ဖေဖော်ဝါရီ24ရက်နေ့ရုရှားတပ်တွေယူကရိန်းကိုစတင်ကြီးကျော်ခဲ့တဲ့နောက်ပိုင်းမှာကျန်းမာရေးဆောင်ရှားမှုပေးနေတဲ့နေရာတွေ18ကြိမ်တိုက်ခိုက်ခံရပြီးတော့အနည်းဆုံးလူ10ယောက်သေဆုံးခဲ့တယ်လို့16ယောက်ဒဏ်ရာရခဲ့တဲ့အကြောင်းဒလူအိရှိုအဖွဲ့ကြီးကပြောတာပါ။ဇနီးနှစ်ဖက်ကြော်ကြာပြီးဖြစ်တဲ့စစ်ပွဲအတွင်းမှာယူကရိန်းကနေထွက်ပြေးတဲ့ဒုက္ခသည်နှစ်တန်းကျော်ရှိသွားပြီးတော့ခေတ်သစ်သမိုင်းမှာအချင်းတူတူအတွင်းလူအများဆုံးဖေးရနေကြကလူများရာကိုထွက်ပြေးရတဲ့အဖြစ်ဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောပါသေးတယ်။မာရီယာပိုးမျိုးကြီးမှာလူရဲသိန်းနဲ့ချီရင်းနဲ့ဆင်မီမရှိဘဲနဲ့ဘုံခုချင်းတွေထဲမှာတပတ်ကြော်ကြာနေနေရပြီးတော့ကျမရဲ့အရာကြည့်ရင်အချိန်တွေကပိုဆိုးလာနေတယ်ဆိုပြီးတော့လေ WHO အရေးပေါ်အစီအစဉ်အကြီးအကဲမိုက်ဂရိုင်ကသတိပေးပြောဆိုထားပါသေးတယ်။ကျမရဲ့ဆောင်းဆောင်မှုစနစ်လုံးဝပျက်စီးသွားတာမဟုတ်ပေမဲ့လေအကြီးအကျယ်ဖိအားပေးခံရတဲ့အနေထားလို့လည်းသူကပြောဆိုထားတာဖြစ်ပါလိမ့်ရှင်
။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲချင်ညာပြီးမှဖြစ်ပါရယ်ခင်ဗျာ။ယူကရိန်းနိုင်ငံကီးမြို့တော်အနောက်မြောက်ဖက်နယ်တခြားမြို့ကြီးအများပြားမှာဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ခဲ့ပြီးတော့ရုရှားတပ်တွေဟာကီးမြို့တော်နဲ့15မိုင်ခွဲကျော်ကျော်လေးနာအထိရောက်နေပြီဖြစ်ပါရယ်။မြို့ကြီးတော်များများကမြို့ကန်တွေကိုလေကြောင်းတိုက်ခိုက်မှုလာနေပြီဆိုတာသတိပေးတဲ့လေကြောင်းရန်ချက်ပေးတာနေလဲညဘက်မှာဇက်တိုက်လူကြားခဲ့ကြပါလေ။ဖက်ဆိုကီမူနာကယူကရိန်းလေဒါစခန်းတစ်ခုဖျက်ဆီးလိုက်ပြီလို့ရုရှားကာကွယ်ရေးတပ်ကတော့ပြောပါတယ်မာရီယိုပိုးမြို့မှာလူအယောက်80ခုလုံနေတဲ့ဗလီတစ်ခုကိုလည်းရုရှားတပ်တွေကဒီနေ့မှဘုံကျဲတိုက်ခိုက်ခဲ့တယ်လို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ဆီအာနာတိန်တစ်နှစ်ကျော်လာပြီမဲ့လည်းမြန်မာနိုင်ငံတွေကမြို့ကြီးတချို့နဲ့ဒေသတွေမှာဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတချို့ဆက်ပြီးတော့ဖြစ်နေပါတယ်ရန်ကုန်မှာတော့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့ကုန်စည်နှုန်းတက်မီးပိုပြတ်တာပါဝင်အထွေထွေအကျပ်တဲတွေပေါ်မှာမချေမနှက်နဲ့အာနာသိန်းခေါင်းဆောင်ကိုဆဲဆူထားတဲ့စာတမ်းတစ်ခုကိုချသွားခဲ့ပါတယ်မန္တလေးမှာလည်းဆက်မှုဆောင်မှာလူငယ်တပိတ်အင်အားစုကအုတ်ချစ်ကျော်အေးသွေးမအေးစာတမ်းကင်တွေကင်ပြီးတော့လျှက်တပြတ်တပိတ်ကိုလှုပ်ဆောင်ကစစ်အာနာသိန်းဆန့်ကျင်ကျွေးကြော်တာတွေကိုအော်ဟစ်ခဲ့ကြပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီညအစည်းအဝေးထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးတော့ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို9:00ကနေ10:00အထိ 90m 19.25 30နဲ့ line length meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ညနေပါ
ယူကရိန်းနိုင်ငံနဲ့ရုရှားကျူးကျော်ဆက်ဖြစ်နေချိန်မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှု